Welcome to the Voice of America in Burmese.
လာမနေ့ခင်မတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံရဲ့2022ခုနှစ်ဩဂုတ်လ23ရက်နေ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 58တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေချပါစေရှင်ကျမသင်္ကီထိုက်ပါ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ခင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူပြောပြပေးပါမယ်အာဖဂနစ္စတန်နိုင်ငံကာဘူးလေစိမ်းမှာလူသေဆုံးမှုတွေနဲ့တူထိမနိုင်တိတ်မရဖြစ်နေတာအတွက်အမေရိကန်ကိုတာလီဘန်တွေကအပြစ်တင်လိုက်ပါတယ်အာဖဂန်ကနေတပတ်တွင်းလူပေါင်း 2,000 ခွဲကျော်အမေရိကန်ကကယ်ထုတ်ပေးခဲ့တာပါအမေရိကန်တောင်ပိုင်းတန်နစီပြည်နယ်ရေကြီးမှုကနေပြီးတော့လူ20ကျော်သေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်တင်ကြီ
းကောင်းပါပြီရှင်စကိုင်းတိုင်းတပရင်းဘက်မှာတော့စစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်မကြာခင်မှာအပြည့်အစုံတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့မြန်မာ COVID-19 ကပ်ဘေးကိစ္စဆွေးနွေးထားတဲ့အပတ်စဉ်မြန်မာရေးဆွေးနွေးခန်းကမ္ဘာသတင်းတွေတဲ့ကမြန်မာဆန်ရသတင်းကောက်နှုတ်တင်ပြချက်နဲ့အတူမြန်မာပြည်ကပေးစာသတင်းတွေတဲ့ကသုတသတင်းပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကာဘူးလေဆိပ်တဝိုက်ထောင်နဲ့ချီတဲ့ပြည်ပထွက်ခွာဖို့စ조사သူတွေနဲ့ဗျံပရာဖြစ်နေတာကိုတနင်္လာနေ့ကတာလီဘန်တွေကအမေရိကန်ကိုအပြစ်တင်လိုက်ပါတယ်။ဆင်းနေနေ့ကလည်းကာဘူးလေဆိပ်နာအာဖဂန်9ဦးသေဆုံးခဲ့ရတယ်လို့ဗြိတိန်ကာကွယ်ဝင်ကြီးဌာနကလည်းအတည်ပြုပါတယ်။တာလီဘန်ထိတ်တန့်ခေါင်းဆောင်လို့သူ့ကိုယ်သူခံယူထားသူအမီယာခန်မူတာကီကတော့တနင်္ဂနွေလုံးနေနဲ့ချင်းဒီနေ့အေဂျင့်နေတာဖြစ်ပြီးတော့ကာဘူးလေဆိပ်မှာပဲဗျံပရာဖြစ်နေတာပါလို့ပြောပါတယ်။ဒါအပြင်တမရကိုရင်တိုင်းရဲ့ညွှန်ကြားပြီးလူတွေကယ်ထုတ်ဖို့အတွက်လုပ်နေတဲ့အမေရိကန်ကလေစိတ်ကိုတော့တည်ငြိမ်မှုရှိအောင်မလုပ်နိုင်ဘူးလို့လည်းပြင်ညာချက်ထုတ်ပြန်ပြီးဝေဖန်ပါတယ်။အာဖဂန်ကနေထွက်ခွာခြင်းသူတွေကာဘူးလေစိတ်ကနေထွက်နိုင်အောင်စီစဉ်ဖို့အတွက်အမေရိကန်နဲ့တခြားနိုင်ငံတွေကတပ်တွေကိုဆစ်လွတ်ထားပါတယ်။ပြည်ပထွက်ခွာခြင်းသူတွေလေစိတ်မှာလာရောက်စုဝေးနေချိန်မှာပဲလေစိတ်ပြင်ကတာလီဘန်တိုက်ခိုက်ရေးသမားတွေကလေထဲကိုတနတ်တွေနဲ့ပစ်ခတ်နေကြတာပါ။တာလီဘန်တွေဟာမမျှော်လင့်မဲ့ကာဘူးမြို့တော်ကိုပြီးခဲ့တဲ့သတင်းပတ်တည်းတိမ့်ပိုက်လိုက်တဲ့အတွက်အနောက်နိုင်ငံတွေအထူးသဖြင့်အမေရိကန်ကသူ့နိုင်ငံသားတွေနဲ့တာလီဘန်ရန်ကြောက်လို့ထွက်ပြေးခြင်းသူအာဖဂန်တွေကိုခေါ်ထုတ်ဖို့အတွက်ရုတ်ချီလှုပ်ဆောင်ခဲ့ရတာဖြစ်ပါတယ်။တာလီဘန်တွေကတော့အာဖဂန်တွေကိုအခုလိုခေါ်ထုတ်တာဟာတရားမဝင်ဘူးလို့ပြောထားပြီးအဲ့ဒီချိန်တည်းကတောင်းနေချီတဲ့အာဖဂန်နိုင်ငံသားတွေဟာရရလေရင်နဲ့ပြည်ပထွက်ခွာဖို့အတွက်ကာဘူးလေဆိပ်ကိုလာနေကြတာပါ။အ
ာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေကဲထုတ်လာတဲ့လူအရေအတွက်ဟာတရက်ပြီးတရက်အပြောင်းလဲရှိလာမယ်လို့အမေရိကန်သမ္မတဂျိုးဘိုက်တန်ကတနင်္ဂနွေနေ့ရုပ်သံမင်းကွန်းမှာပြောပါရယ်။နေ့တနေ့ချင်းစီရဲ့လုံခြုံရေးနဲ့အသေးစိတ်အခြေအနေတွေပေါ်မှာမူတည်သွားမှာဖြစ်ကြောင်းလဲသမ္မတကပြောပါရယ်။မြို့တော်ကာဘူးကနေပြီးခဲ့တဲ့24နာရီအတွင်းလူပေါင်း9400ကျပ်ထုတ်ခဲ့ကြောင်းအင်ဖြူရောကတနင်္ဂနွေနေ့အစောပိုင်းမှာပြောဆိုပြီးဒီသတင်းပတ်ကုန်36နာရီအတွင်းလူပေါင်း11000ကျပ်ထုတ်နိုင်ခဲ့ပြီလို့သမ္မတဘိုက်တန်ကပြောပါရယ်။ကာဘူးမြို့တော်ကနေထွက်ခွာဖို့အတွက်လူပေါင်း10000စောင့်ဆိုင်းနေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့လူပေါင်း25100ကျပ်ထုတ်ပြီးဖြစ်တယ်လို့လည်းအင်ဖြူရောတာဝန်ရှိသူတို့ကပြောဆိုထားတာပါ။
Our first priority in Kabul is getting American citizens out of the country as quickly as possible. ပြန်လို့တဲ့
အမေရိကန်အားလုံးကိုပြန်ခေါ်မယ်အကြောင်းအာဖဂန်မဟာမိတ်တွေနဲ့တခြားလုံခြုံရေးစိုးရိမ်ရတဲ့အာဖဂန်တွေကိုနိုင်ငံတွင်းကနေကယ်ထုတ်နိုင်ရေးကိုလည်းဆောင်ရွက်နေကြောင်းသမ္မတဘိုက်တန်ကပြောပါတယ်။ကာဘူးကနေထွက်လာတဲ့လေယာဉ်တွေအမေရိကန်ကိုတိုက်ရိုက်ပြန်တန်းတာမရှိဘူးလို့လည်းပြောပါတယ်။ကာဘူးကနေပြန်တန်းလာတဲ့လေယာဉ်တွေကတခြားနိုင်ငံတွေမှာရှိတဲ့အမေရိကန်စစ်စခန်းတွေကိုဆက်ရောက်မှာဖြစ်ပြီးအဲ့ဒီမှာအမေရိကန်နိုင်ငံသားမဟုတ်သူတွေကိုနောက်ကျောင်းရာဇဝင်နဲ့လုံခြုံရေးစစ်ဆေးမှာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဇူလိုင်လနောက်ပိုင်းကာဘူးကနေကဲထုတ်လာသူပေါင်းက3300လောက်ရှိပြီလို့သမ္မတကပြောပါတယ်။ကာဘူးမြို့ကထွက်လာပြီးတဲ့နောက်လုံခြုံရေးမှာခိုလုံကြတဲ့အမေရိကန်နဲ့အာဖဂန်တွေကိုတည်ယူပို့ဆောင်ရေးအမေရိကန်လေကြောင်းလိုင်း6ခုကခီးတဲ့တင်လေယာဉ်18စင်အသုံးပြုမဲ့အစီအစဉ်ကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစောပိုင်းမှာပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်ခဲ့ပြီးသတင်းတစ်ပတ်ကြာလာချိန်မှာကာဘူးမြို့တော်မှာအလုတ်ကင်ဆုံရှုံသူတွေတိုးလာနေတယ်လို့ဗန်လုပ်ငန်းတွေရဲ့ဆိုင်ကုန်စည်နှုန်းကြီးမြင့်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ အနောက်နိုင်ငံတွေကထောက်ခံမှုပေးထားတဲ့အစိုးရပြုတ်ချခဲ့ခြင်းကစပြီးမတည်မငြိမ်ဖြစ်နေချိန်မှာမြို့တော်မှာရှိတဲ့လေးစိတ်မှလည်းပြပတ်ထွက်ဖို့ကြိုးစားစုထောင်နှက်ချေရှိပါတယ်။နိုင်ငံတကာပံ့ပိုးမှုမရှိတော့တဲ့အတွက်နိုင်ငံစီးပွားရေးယိုယွင်းလိုနှီးပါနဲ့မရေမရာဖြစ်နေချိန်မှာအစားတောက်တွက်ကောအင်္ဂလကပေးဖို့ပါနေစဉ်လိုပူပန်နေရတယ်လို့အောက်ခြေအစိုးရဝန်ထမ်းအများပြားလဲလစာမရတာနှစ်လရှိနေပြီဖြစ်ပြီးရှိတဲ့ပစ္စည်းတွေထုတ်ရောင်းချင်တာတော့ဝယ်မဲ့သူမရှိဖြစ်နေတာပါ။တာလီဘန်ရဲ့ကာဘူးကိုမထိန်ချုပ်ခင်ကတည်းကအမေရိကန်ဒေါ်လာနဲ့တွက်ရင်အာဖဂန်ငွေစည်းထိုးကြနေတာဖြစ်ပြီးအခြေခံသုံးကုန်ပစ္စည်းတွေကတော့ထိုးတက်လာနေတာပါ။ဘန်တွေဇက်တိုက်ပိတ်ထားတဲ့အတွက်စုငွေတွေပါထုတ်မရပဲဖြစ်နေချိန်မှာဂျုံတို့စီတို့ဆန်တို့လိုအခြေခံစားကုန်ဈေးနှုန်းကလည်းရက်ပိုင်းတွင်းမှာပဲရာနှုန်း20%လောက်ထိုးတက်သွားပါတယ်။အာဖဂန်နိုင်ငံတလွှားမိုးခေါင်ရေရှာဒဏ်ကိုပါခံရတဲ့အတွက်အခြေအနေပိုဆိုးလာနေပြီးထောင်နဲ့ချီတဲ့ဒေသခံတွေဟာလည်းမြို့ကြီးတွေကိုရွှေ့ပြောင်းနေကြတာပါ။ဒါကြောင့်မြို့နယ်လူထုအထူးသဖြင့်အလင်းလက်တန်းစားတွေပိုးပြီးအထိနာနေကြပါတယ်
။အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာအရှေ့တောင်အာရှနှစ်နိုင်ငံကိုသွားရောက်တဲ့ခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်တနင်္ဂနွေနေ့မှာစင်ကာပူကိုဆက်ရောက်သွားပါပြီ။ဒုတိယသမ္မတဟဲရစ်ဟာတနင်္ဂနွေနေ့မှာတော့စင်ကာပူသမ္မတဟာလီမာယာကွတ်နဲ့တွေ့ဆုံပြီးတဲ့နောက်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့ဆက်လက်တွေ့ဆုံမှာဖြစ်ပါတယ်။ဒေသရင်းစီးပွားရေးအဓိကနိုင်ငံဖြစ်တဲ့စင်ကာပူခီးစဉ်အတွင်းဒုတိယသမ္မတကမလာဟဲရစ်ကချန်ကီလေရေဒတ်အခြေဆိုင်စခန်းကိုသွားပြီးစင်ကာပူကိုရောက်နေတဲ့ USS Tusa လေယာဉ်တင်စစ်သင်္ဘောပေါ်ကအမေရိကန်ရေတပ်သားတွေနဲ့လည်းတွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်။အင်ကာနေ့နောက်ပိုင်းမှာတော့ဒုတိယသမ္မတဟာအမေရိကန်ဒုတိယသမ္မတတဦးအနေနဲ့ပထမဆုံးအကြိမ်ဖြစ်တဲ့ဗီယက်နမ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညာလိုင်းဒိုမီတာ40 kHz 9633ညာလိုင်းဒိုမီတာ57 kHz 5859နဲ့လိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်American Town Mine Tennessee ပြည်နယ်အလဲပိုင်းမှာမကြုံစဘူးမိုးတိထန်စွာရွာသွန်းခဲ့တဲ့နောက်ရေကြီးရေရှမ်းမှုတွေကလည်းတနင်္ဂနွေနေ့အထိဆိုအနည်းဆုံးလူပေါင်း22ဦးသေဆုံးပြီးဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့နေအိမ်တွေလည်းအများပြားပျက်စီးရပါတယ်။လူသေးချေထိခိုက်မှုတွေပါကြုံရတဲ့အခြေအနေနဲ့ပတ်သက်ပြီးစိတ်မကောင်းဖြစ်ရတယ်လို့တနင်္ဂနွေနေ့မှာပဲသမ္မတဂျိုးဘိုင်ဒန်ကပြောပြီးအစိုးရကကူညီမယ်လို့လည်းပြောပါတယ်
။ We stand ready to offer them support.I've asked the administrator to speak to Governor Lee of Tennessee.
အစိုးရကအကူအညီပေးဖို့အသင့်ရှိနေပါတယ်။ Federal ရေးပေါ်အကူအညီပေးရေး Agency အကြီးအကဲကိုလည်းပြည်내အုပ်ချုပ်ရေးနဲ့ဆက်သွယ်ဖို့ပြောဆိုထားပြီးတော့လိုတဲ့အကူအညီတွေပေးဖို့ကမ်းလှမ်းထားပါတယ်လို့သမ္မတကအင်မီရိုသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။စနေနေ့ရေကြီးရေရှမ်းမှုကြောင့်လမ်းတွေ cell phone tower တိုင်းတွေ telephone line တွေပျက်စီးကုန်တဲ့အတွက်အဆက်အသွယ်လည်းပြတ်တောက်နေပါတယ်။ရေးပေါ်ခေစေးလုပ်သားတွေကတင်းတဆင်းလိုက်လံရှာဖွေအကူအညီပေးနေရတယ်လို့ရေကြီးတဲ့ဒဏ်အပြင်းထန်ခံရတဲ့ Humphrey Khan ကျောင်းကျမ်းမာရေးတာဝန်ခံကပြောပါတယ်။ Nashville မြို့အနောက်ဖက်မိုင်60ကျော်မှရှိတဲ့ဒီဒေသမှာနေထိုင်သူ2000ရှိပါတယ်။ရေတက်တာတိတ်မြန်တဲ့အတွက်ပျောက်ဆုံးသူအများအပြားရှိနေတယ်လို့ဒေသခံရေတက်ဖွဲ့ကပြောပါတယ်
။ American ပြည်တော်စုအရှေ့ပိုင်းပြည်နယ် Rhode Island မှာတနင်္ဂနွေနေ့ကအပူပိုင်းမုန်တိုင်း Henry ဝင်ရောက်တိုက်ခတ်နေပါတယ်။ Hurricane မုန်တိုင်းအဖြစ်ကနေအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချသတ်မှတ်လိုက်တဲ့မုန်တိုင်း Henry ဝင်ရောက်တိုက်ခတ်တာကြောင့်အိမ်ပေါင်းတောင်းနေချီလျှက်စင်ပြီးပြတ်တောက်နေတယ်လို့မိုးများတာကြောင့်ဒေသရင်းမှာရေကြီးနိုင်ခြေလည်းရှိနေပါတယ်။နယူးယောက်ပြည်နယ်လောင်အိုင်လန်နဲ့တောင်ပိုင်းနယူးအင်္ဂလန်တို့မှာမုန်တိုင်းတည်မြင့်တက်မှုနဲ့မိုးများရေကြီးမှု NDAD အတွက်ဂျူတင်ပြင်ဆင်ထားဖို့အမျိုးသားဟာရီကိန်းစောင့်ကြည့်ရေးစင်တာကသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရန်ဒေသအတော်များများမှာဟာရီကိန်းမုန်တိုင်းနဲ့မုန်တိုင်းတည်စောင့်ကြည့်သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်ရှင်။
ဟေတီမှာပြီးခဲ့တဲ့စနေနေ့ကကန်ယူရန်မြို့ကလေးဖြစ်တဲ့ Les Cayes မှာလှုပ်ခတ်ခဲ့တဲ့ပြင်းထန်9.2ငရင်းကြောင့်တေဆုံးရသူက2200ယောက်ရှိသွားပြီလို့ဟေဒီအရာရှိတွေကတနင်္ဂနွေနေ့မှာပြောပါတယ်။လူပေါင်း344ယောက်ပျောက်ဆုံးနေစေဖြစ်တယ်လို့နေပေါင်း5000ကျော်ပျက်စီးရတယ်လို့ဟေဒီပြည်သူ့ကာကွယ်လုပ်ငန်းဌာနကပြောပါတယ်။ဒဏ်ရာသူက12000ကျော်တာပါ။ငရင်းကြောင့်လူပေါင်း1000ကျော်ဒုက္ခရောက်နိုင်တယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။နေပေါင်း10000ချီပျက်စီးခဲ့ရတဲ့အတွက်ဒေသခံအများအပြားအိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။ ငရင်ဟာဟေတီရဲ့မြို့တော်ပေါ့တိုပရင့်စ်အနောက်ဘက်မိုင်80လောက်အကွာမှာရှိတဲ့မြို့ကလေးနားမှာမြောက်နဲ့6မိုင်လောက်ကနေဗိုလ်ပြုတ်လုခတ်ခဲ့တာဖြစ်ပါတယ်။ငရင်ကျောက်လမ်းတွေတံတားတွေပျက်စီးကုန်တယ်လို့နောက်ပိုင်းမှာအပူပိုင်းမုန်တိုင်းတံပါတိုက်ခတ်ခဲ့တာကြောင့်ဒီဒေသကိုကူညီတွေရောက်တာနှိမ့်ကွေးတယ်လို့ကူညီကယ်ဆယ်ရေးပစ္စည်းတွေတက်လာတဲ့ရင်တန်းတွေထရက်ကားတွေပါတိုက်ခတ်လူရဲခံနေရတာပါ။ဟေတီမှာဇူလိုင်9ရက်သမ္မတဂျိုဗန်နယ်မော်ရစ်အလုတ်ကြံခံခဲ့တဲ့နောက်နိုင်ငံတွင်းတည်ငြိမ်မှုကလည်းပြက်ပြားနေတာဖြစ်ပါတယ်။
တလိဆန်တွေကိုဘောကကပ်ပါးကောင်တွေဖေရှားတာမှာအသုံးပြတဲ့ဆေးတစ်မျိုးဖြစ်တဲ့ Ivermectin ဆေးကို COVID-19 ကုသုံးအဖြစ်ကိုသဘောနဲ့ကိုအသုံးပြနေတာတွေရပ်ဖို့ American အစားအသောက်နဲ့ကုကဲရေးဌာန FDA ကသတိပေးထားပါတယ်။ဒီဆေးကခြံမွေးတလိဆန်တွေဖြစ်တဲ့မြင်းတွေနွားတွေကိုဘောကကပ်ပါးကောင်တွေကိုဖေရှားဖို့အသုံးပြတာဖြစ်ပြီးလူတွေအတွက်အသုံးပြဖို့မဟုတ်ဘူးလို့စနေနေ့တုန်းက FDA ရဲ့Twitter ဆက်မျက်နှာကနေသတိပေးထားတာဖြစ်ပါတယ် COVID-19 ကာကွယ်ရေးနဲ့ကုသရေးအတွက်ဒီဆေးကိုကိုယ်သဘောနဲ့ကိုယ်အသုံးပြုပြီးတဲ့နောက်ဆေးရုံရောက်လာကြတဲ့သူတွေအများအပြားရှိတာကို Mississippi ပြည်နယ်ကျန်းမာရေးဌာနကသူတို့ website မှာဖော်ပြခဲ့ပြီးတဲ့နောက်တနေ့မှာပဲ FDA ကအခုလိုသတိပေးလိုက်တာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်တဲ့တွင်ဒီကိုဒေါက်ခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာပါရှင်။အခုတော့မြန်မာနိုင်ငံမြန်မာဆရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးတပရင်းမြို့နယ်ကကျေးရွာတွေမှာစစ်ကောင်စီတပ်ကလက်နက်အင်အားအပြည့်နဲ့ဝင်ရောက်ဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မူကန်းရွာနဲ့မူယိုကုန်းရွာသားတွေအဖမ်းခံရသူတွေရှိနေပါတယ်။ရွာပေါင်း15ရွာထဲမှာစစ်ကောင်စီတပ်တွေပိတ်ဆို့ရှာဖွေလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
။တပည့်ရင်မြို့နယ်အရှိချမ်းမူခမ်းမူယိုကုန်းကုန်းကြီးရင်ကျေးစားတဲ့ကျေးရွာပေါင်း15ရွာထဲမှာစနေနေ့ညဦးပိုင်းကလေးကစစ်ကောင်စီတပ်ဖက်ကကျေးရွာတွေကိုပိတ်ဆို့ရှာဖွေပြီးဖမ်းဆီးနေပါတယ်။ဒါကြောင့်ရွာသားတွေကကြောက်လန့်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့လုံးကြုံရေးအရာအမည်မဖော်လို့တဲ့မူခန်းရွာသားတူက VOA မြန်မာပိုင်းကိုပြောပါတယ
်မူခန်းကြီးပါရှေ့ဘက်နောက်ဘက်ပေါ့ဗျာဒါဟုတ်မြက်သားပေါ့မြက်သားပြီးတော့နားပိုင်းမှာကျွန်တော်တို့မူခန်းရွာထိတ်ကနေပြီးတော့မှမျိုးကုန်းမျိုးကုန်းဘက်ကိုသွားပြီးတော့မှဓာတ်တွေဝင်မှွေပြီးတော့ခုတော့ပြန်လာကြတယ်ကျွန်တော်တို့ရွာမှာတော့ကုထုံးနိုင်ပေါ့ဗျာကုထုံးနိုင်ကိုဟိုဖမ်းတာတယောက်ဖမ်းတာတယ်ရွာသားတယောက်ဖမ်းခံတာပါပဲခံမန်းကြီး1500လောက်ကိုမှွေနေပါတယ်ကျွန်တော်တို့ရွာမှာတော့ဒုံများများတော့ကျွန်တော်တို့ဘေးလွတ်အောင်ရှောင်တိတ်နေကြပါတယ်ပြန်တဲ့ပြည်တော်မှာဘာလို့ဆောင်တိတ်နေကြပါလေဖန်ခါတာမရှိသေးပါဘူ
းပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကရွှေဘိုမြို့နယ်မင်းကုန်းကျေးရွာကဥအောင်ကိုနဲ့ဇနီးမောင်နှံနှစ်ဦးအဖမ်းခံခဲ့ရပါတယ်ဥအောင်ကိုဟာဒေသခံကာကွယ်ရေး PDF တပ်ဖွဲ့အတွက်မူကန်းကျေးရွာမှာတူမီတနတ်တွေလှုပ်ဆောင်ခဲ့တယ်ဆိုတဲ့သတင်းကြောင့်အဖက်ဘက်ကနေပိတ်ဆို့ပြီးတော့ရွာထဲကိုဝင်မှွေသွားတယ်လို့အဲ့ဒီလုံခြုံရေးအရာအမိမဖော်လို့တဲ့မူကန်းရွာသားတဦးကပဲဆက်ပြောပြပါတယ
်ကျွန်တော်တို့ရွာကိုဝင်လာတဲ့ကြောင်းရင်းကတော့ကျွန်တော်တို့မင်းကုန်းပေါ့နော်ရှုနဲ့မင်းကုန်းဆိုရွာမင်းကုန်းဆိုတဲ့ရွာကကိုအောင်ကူတို့ဒီမှာဖမ်းခံလိုက်ရပေါ့ရကိုအောင်ကူကဗန်မလေးကခု20နှစ်20နှစ်ရောက်ဖမ်းခံလိုက်ရတော့ကိုအောင်ကူပြကြွေးမှမိတဲ့ခါကျကိုအောင်ကူကနေဒီမှာသူတနက်ဒီဘယ်မှာလုပ်လဲဆိုမူကန်းကကိုပင်ရဲ့ပင်ကုန်းမှာပင်လုပ်တယ်လို့ပေါ့ပင်ကုန်းဆိုတာပါပေါ့ကျွန်တော်တို့ဒူမီတို့ကတော့ပေါ့ဒူမီလုပ်တဲ့ခါမှာသူတို့ကလိုအပ်တာတွေလုပ်ပြရပေါ့နော်လုပ်ပါတယ်ဆိုပြီးတော့မှအဲသူ့ကိုနှိမ့်ဆက်တဲ့ခါကျတော့ဖော်လိုက်တဲ့ခါကျတော့တင်းရလို့မှုဒီကိုဝင်ရင်းဖြစ်ပါတယ
်ဒါအပြင်မူယိုကုန်းကျေးရွာမှာလည်းစစ်တပ်အင်အားအများအပြားနဲ့ဝင်ရောက်လာလို့ဒေသခံတွေကြောက်လန့်ပြီးထွက်ပြေးနေကြရပါတယ်ရွာထဲမှာချီနေတဲ့အသက်ကြီးပိုင်းတွေကိုဖမ်းဆီးမေးမြန်းပြီးတော့ပြန်လွှတ်ပေးခဲ့တယ်လို့မူယိုကုန်းဒေသခံတဦးကပြောပါတယ်အခုအချိန်ကတော့စပားဆိုင်ပြိုးတဲ့အချိန်ဖြစ်ပါတယ်ဒါပေမဲ့ကြေးရွာသားတွေမှာလဲရလုပ်ငန်းကိုမလုပ်နိုင်ကြတော့ဘဲနဲ့စစ်တပ်ကိုကြောက်လန့်လို့ထွက်ပြေးနေရတာမို့အတော်လေးကိုဒုက္ခရောက်နေကြတယ်လို့အဲ့ဒီဒေသခံကပြောပါတယ
်ဟုတ်တယ်ရှင်အခုတော့ရွာအခြေပြန်ကကုန်ကြီးပြေးလဲလူတွေဟာတော့သူတို့ကအိုက်တဲတော့ဘက်ခွဲသွားနေကြောင်းမင်းညတနိုင်လောက်ကဝင်လာအိုက်လူကြီးတွေရွာထဲကျန်နေတဲ့9ယောက်6လောက်ပဲမေးပြီးတော့ပြန်လွတ်လိုက်တယ်ဘယ်လိုကြောင်းနိုင်လဲဆိုတော့အိုက်ရွာထဲကလူတွေပဲသွားကြလဲသွားလေဘာမှမလုပ်ဘူးအပြင်းကြီးတဲ့လူပဲတော့မှာကိုယ့်အကိုလှုပ်ရှားရှိရလှုပ်ကြလို့အဲ့လိုပြောရတယ်။မေးပြီးတော့ပြန်လွတ်လိုက်တယ်။ငွေတွေကတရားမှမပြီးပါဘူး။ဇွားထဲမပြေးနိုင်တဲ့လူကြီးလောက်ပဲရှင်။တောင်ကလာရင်သူမြောက်ပြေးလိုက်၊မြောက်ကလာရင်သူတောင်ပြေးလိုက်၊ရေဘက်ကနှစ်သိမ့်ရှင်။ကိုကလဲတွေစိုက်ချင်းကြိုချင်းဆိုညီမတို့ဆိုရင်ခုပြိုးတွေနှုတ်ထားလဲမစိုက်ရဘူး။လဲထဲမှာတော်တော်များများဒီလိုပါပဲ။လဲထဲမှာဟိုပြိုးနှုတ်တဲ့လူကောက်စိုက်တဲ့လူမလို့ရဘဲနဲ့ခုဒုက္ခရအောင်ညာ
။အများပြည်သူလမ်းသွားလမ်းလာနေတဲ့နေရာတွေမှာလဲစစ်ဆေးမေးမြန်းနေတယ်လို့ဒေသခံတွေကပြောပါတယ်။ လက်ရှိမှာတော့ကျေးရွာတွေထဲကိုပတ်ပြီးတော့စစ်ဆေးမေးမြန်းနေတော့မယ်လို့နောက်ထပ်ဒေသခံတဦးကလည်းပြောပါတယ်
။အဆက်တည်းရဲ့ညကကျတော့အညတနားလောက်ကနေစပြီးရွာတွေကိုပတ်မှုရပေါ့။ဟုတ်ကဲ့အဲ့ဒါကတစ်ဖွဲ့ပေါ့။နောက်တစ်ဖွဲ့ကဒီ20ရက်21ရက်နေ့ညကပဲကျွန်တော်တို့ဒီရေတော်ဘက်ကနေလာတယ်နောက်ရှိဘက်ကနေလာတယ်အဲကျွန်တော်တို့တပင်းရဲ့အရှိတောင်လက်ချရတဲ့လူကန်းရွာကြီးကိုပေါ့ဗျာ။အဲညက်ပိတ်ပြီးတော့ဒီလူတွေကိုဖမ်းတာပေါ့နော်။သူတို့လှုပ်ရှားမှုကတော့အဲရွာတွေပတ်မှုနေတာပဲဗျ
။စစ်ကောင်စီတပ်တွေဘက်ကကြေးရွာတွေတဲ့ကိုလက်နက်အင်အားအပြည့်အစုံနောက်တပ်ရင်အများအပြားနဲ့ဝင်ရောက်လာပြီးဒေသခံတွေကြောက်လန့်အောင်လို့ရှာဖွေဖမ်းဆီးတာတောနှင်းရှာဖွေတာတွေလှုပ်ဆောင်နေသလိုကြေးရွာသားတွေပိုင်ဆိုင်တဲ့ကြက်ဝက်စံစီစတဲ့စားနပ်ရိက္ခာတွေကိုလည်းယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။မဆုမမရှင်မြမရေးဆွေးနွေးခန်းကိုဆက်ပြီးတော့တင်ပြပေးပါမယ်။ကိုဗစ်တတိယလိုင်းကူးစက်မှုတွေမြန်မာနိုင်ငံမှာနှေးပါလာပုံတွေ့ရပေမဲ့အခုတစ်ခေါက်ယောဂါကူးစက်မှုပြင်းပြင်းထန်ထန်မကြုံလိုက်ရတဲ့တခြားမျိုးကြီးတွေမှာကူးစက်မှုမြင့်တက်လာခြင်းရှိတာမို့အထူးသတိထားဖို့အမေရိကန်ပြည်ထောင်စုကကူးစက်ယောဂါအထူးကဒေါက်တာဇီယာသက်ကသတိပေးပါတယ်။မိုက်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။မင်္ဂလာပါဆရာ
။မင်္ဂလာပါမ။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့အခုဒီ COVID တတိယလိုင်းတောင်ကိုအလူးလဲခံနေရတဲ့မြန်မာနိုင်ငံမှာပေါ့နော်။နောက်ဆုံးအခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်တော့မြေပြင်ကလာတဲ့သတင်းတွေအရသူတို့ကူးစက်မှုနှုန်းသေဆုံးမှုနှုန်းတွေကနေ့စဉ်ရှိနေပေမဲ့လည်းအရင်အားထက်စာလို့ရှိရင်ကျသွားတယ်ပေါ့နော်တစုံတရာပေါ့နေပါကျသွားတယ်လို့လည်းကျမတို့ကြားရပါတယ်ဒါပေမဲ့လည်းဟိုမြန်မာနိုင်ငံမှာကဟိုတိကျတဲ့စီးရင်တွေပြုစုနေတဲ့အပေါ်မှာကျတော့ဟိုဒါမိကိုထုတ်ဆရာတွေကလည်းလက်ရှိမှာရှိနေတော့အခုဒီဆရာတို့လို့ပေါ့နော်တကယ်အတွေ့အကြုံပြေဝပြီးတော့အခုလို့ဒီအမေရိကန်နိုင်ငံမှာလည်းဒီကိုဆက်ယောဂါနဲ့ပတ်သက်ရင်လည်းအထူးကူတယောက်အနေနဲ့နောက်ဒီကိုဗစ်ကဲယောဂာနဲ့ပတ်သက်ရင်လဲဆရာကိုရိုင်းကလည်းဒါအရင်ကတည်းကလူနာတွေကိုလည်းကုသလာတယ်ဒီအမေရိကန်နိုင်ငံမှာလည်းဒီထိမ့်ချုပ်ရေးအပိုင်းမှာလည်းဆရာတို့လည်းပါဝင်ခဲ့တဲ့ခါကျတော့ဒီမြန်မာနိုင်ငံကအခု COVID-19 ခံနေရတဲ့အခြေအနေကိုဆရာတို့ဘယ်လိုသုံးသပ်လဲရှင
်ကျွန်တော်ထင်တာပေါ့နော်အခုလက်ရှိအနေအထားတစ်ခုကကျွန်တော်တို့ဒီနယူးယောက်မှာဖြစ်ခဲ့တဲ့ဟာနဲ့နှိုင်းယှဉ်ပြီးပြောရလို့ရှင်တော့နယူးယောက်ရဲ့ကျွန်တော်တို့တကယ်စတာ match လာမှာစတယ်ပေါ့နော်ဆိုတော့ match လာမှာနည်းနည်းလေးစဖြစ်တယ်တကယ် peak ဖြစ်သွားတာ April ပေါ့နော်ဆိုတော့အခုပမာနိုင်ငံမှာဆိုလို့ရှိရင်လည်းလွန်ခဲ့တဲ့တလတော့တကယ် peak ပေါ့နော်အထူးဖြင့်တချို့မြို့တွေမှာပေါ့နော်အထူးဖြင့်ရန်ကုန်တို့ကျွန်တော်တီးတဲ့လောက်ကတော့ရန်ကုန်မှာတော်တော်လေးဟိုဖြစ်တယ်ပေါ့နော်မန္တလေးမှာလည်းတော်တော်လေးဖြစ်တယ်လို့ပြောဒါပေမဲ့မန္တလေးကရန်ကုန်လောက်တော့ကျွန်တော်ရတဲ့သတင်းရတော့ဒီလောက်ထိမဆိုးတော့ဘူးလို့ပြောရမှာဖြစ်တော့ဖြစ်တယ်ရန်ကုန်လောက်တော့တကယ်ဟို hot topic လောက်တော့မဖြစ်လိုက်ဘူးပေါ့လေအာဆိုတော့ဒုတိယတစ်ခုကတော့ဆိုတော့သူတို့အနေထားကတော့ကျွန်တော်ထင်ပါတယ်အခုအချိန်နေကတော့ peak ကိုကျော်လာပါပြီ peak ကိုကျော်လာပြီးတော့ဒီ slope ကကျွန်တော်ကဖြစ်ဒီလို output ကိုစဆင်းလာတဲ့အနေထားတစ်ခုတော့ရှိတာပေါ့နော်ဆိုတော့အဲ့ဒီဆင်းလာတဲ့အနေထားတစ်ခုမှာအသေးနှုန်းကတော့ရှိပါဦးမှာပဲဘာဖြစ်လို့လဲဆိုတော့ဟိုပထမ peak မှာတော့ဒုက္ခရောက်ထားတဲ့တချို့လူတွေစိတ်ယုံမှာကြံနေတဲ့လူတွေပေါ့နော်အာတချို့လူတွေကတော့ဆေးရုံမှာလို့ပြောအောက်ဆီဂျင်ကြီးနဲ့အကြာကြီးပဲဖြစ်နေတဲ့လူတွေအာဆေးရုံမှာတချို့လူတွေကတော့ဒီအသက်ကြီးဆက်ပေါ့နော် ventilator ပေါ်မှာရောက်နေတဲ့လူတွေအာဆိုတော့အဲ့ဒါတွေရဲ့ဟိုနောက်ဆက်တွဲပြဿနာတွေပေါ့နော် peak ကတော့ကျွန်တော်တို့ကြော်လာပါပြီဒါကတော့အမှန်တရားပါ peak ကဘယ်နိုင်ငံမှာမဆိုတလအထိမနေပါဘူးမိုက်ဘာဖြစ်လို့လဲဆိုတော့တလအထိနေလို့ရှင်ကျွန်တော်တို့နိုင်ငံတနိုင်ငံရဲ့ဘာဖြစ်လို့လဲဆိုတော့နိုင်ငံတနိုင်ငံမြို့တစ်မြို့ပေါ့နော်မြို့တစ်မြို့ရဲ့ 5% လောက်ထိလူရည်ဆုံးချုံမှုကရှိတာ ਉਹ ဆိုတော့ဟိုဒီဟိုဘယ်လိုခေါ်မလဲကျွန်တော်နယူးယောက်မှာလည်းတိမ့်နေချီပြီးတော့ဆုံးချုံသွားတယ်တကဘာလုံးမှာဆိုလို့ရှိရင်လည်းအခုဆိုလို့ရှိရင် more than half million ပေါ့နော်6သိန်းကျော်9သိန်းဒီပါ ਉਹ လူရည်ဆုံးချုံခဲ့တာပေါ့နော်ဒီ virus ကြောင့်လေဆိုတော့ခြုံပြီးတော့ကြည့်ရလို့ရှိရင်တော့ဒီလို slope တစ်ခုရဲ့အောက်ဘက်ကိုစပြီးတော့ကျလာပါပြီကျလာတယ်ဆိုပေမဲ့okay flat line တော့ကျွန်တော်ပမာနိုင်ငံမှာမရောက်သေးဘူးလို့ထင်ပါတယ်။ဘာလို့လဲဆိုတော့ flat line ရောက်ဖို့ကနည်းနည်းအချိန်လေးပေးရတယ်မိုက်။တလကြကြောလောက်တော့ပေးရမယ်ဆိုတော့ခမန်းကြီးပြောရလို့ရှိရင်အခုဆိုလို့ရှိရင် August ပေါ့နော်။ September လောက်ဆိုလို့ရှိရင်တော့ကျွန်တော်တို့မှန်းထားတာတော့ရန်ကုန်အပါဝင်ဟိုဖြစ်ခဲ့တဲ့မြို့ကြီးတွေမှာ flat ဖြစ်သွားပါလိမ့်မယ်။ဒါပေမဲ့အဲ့ဒီ flat ဖြစ်သွားတယ်ဆိုပေမဲ့တခြားသောမြို့တွေမှာ flat ဖြစ်မှာတော့မဟုတ်သေးပါဘူး။ဘာဖြစ်လို့ကျွန်တော်တို့ဒီပမာပီယိုဒီဒီ US နိုင်ငံနဲ့ပဲနိုင်ရှင်ကြည့်လိုက်ပေါ့เนาะကျွန်တော်တကယ်စပြီးတော့ဖြစ်တော့ကျွန်တော်ဒီ New York New Jersey Connecticut ဆိုတဲ့မြို့သုံးခုမှာစဖြစ်တယ်တကယ်တမ်းကတော့ ဟိုဒီ US ကိုစဝင်လာတာတော့ California ဘက်မှာဖြစ်တယ်လို့ကျွန်တော်တို့ကပြောကြတာပေါ့နော်။ဒါပေမဲ့ California နဲ့Washington State မှာအဲ့တုန်းကဖြစ်ခဲ့တဲ့ case တွေကနည်းနည်းလေးပဲရှိတယ်။ဒါကြောင့်မို့ first experience ကကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင် California မှာရှိတယ်။ဒါပေမဲ့ California တိတ်ပြီးတော့မဖြစ်လိုက်တော့သူတို့ကဘာမှမသိလိုက်ဘူး။သူတို့ကအဲ့တုန်း lockdown တွေလုပ်ချလိုက်ပြီးတော့သူတို့ okay တယ်ဆိုပြီးသူတို့ကသူတို့အဲ့တုန်းကဟိုဟာငါတို့နိုင်တယ်ပေါ့နော်လောက်ခဲ့ကြတယ်ဒါပေမဲ့လည်းအမသိတာပဲနယူးယောက်ပြီးွားပြီးတော့နောက်ထပ်တစ်လဝဲကြွကြဘယ်အချိန်မှာလဲဆိုတော့ September လောက်မှာနယူးယောက်ကတကယ်ကျသွားတဲ့အချိန်ကကျွန်တော်တို့ April May ပေါ့နော် May မှာကျပြီးတော့ July လောက်မှာစပြီးတော့ California မှာနောက်ထပ် case ဖြစ်ပြီးအဲ့မှာ California မှာနောက်ထပ်တစ်ခါ big peak တစ်ခါသွားပြီးတော့ဖြစ်တယ်ပေါ့နော်သဘောတူကပြောရလို့ရှိရင်တော့နယ်ဒီဘက်မှာပြန်လာဖို့ chance ော်ရှိတယ်မာရင်နဲ့ဆိုတော့ကျွန်တော်ပြောချင်တဲ့တဘောအမျိုးကြီးတွေပေါ့နော်ဟိုမော်လမြိုင်တို့ဟိုတဝဲတို့ဘိတ်တို့ဟိုပါအနောက်ပိုင်းတဲ့လို့ပေါ့နော်မျိုးကြီးတွေမှာတခြားမျိုးတွေမကူးနိုင်ဘူးဆိုတာအဲ့ဒါမဖြစ်နိုင်ဘူးမှာကူကို
ဟုတ်ကဲ့ဟုတ်ကဲ့ဆရာအဲ့ဒီမှာလူတွေရဲ့ခန္ဓာရည်ရှိမှုအပိုင်းပေါ့နော်အဲ့ဒီဟာကရောဟိုဘယ်လောက်ထိဟိုတက်ရောက်မှုတွေရှိလဲအခုဒီမြန်မာနိုင်ငံမှာဆိုဒီကိုဗစ်လူနာတွေကပြန်ပြီးတော့ကောင်းလာတာတွေလည်းရှိတယ်ပေါ့နော်ဟိုတည်ဆုံသွားသူတွေလည်းရှိတယ်ပြန်ပြီးကောင်းလာတဲ့လူတွေလည်းတော်တော်လေးရှိလာတဲ့ခါကျတော့ဒီ virus ကိုဟိုကူးခံရတဲ့ဒီ virus နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံမှာဟိုခန္ဓာရည်ရှိမှုပေါ့လူတွေရဲ့ခန္ဓာရည်ရှိမှုနဲ့အခြေအနေရောဆရာတို့ဘယ်လိုမြင်လဲရှင
်ယောဂါရပြီးတော့ immunity ရလာတဲ့အပိုင်းပေါ့နော်ယောဂါရလာပြီးတော့ immunity အပိုင်းကဒီ covid မှာဒီလောက်ကြီးသည့်အားကိုးလို့မရသေးဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့အဲ့လိုရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ epidemiologist ဆိုခေါ်တဲ့သူပညာရှင်တွေကခန့်မှန်းတာ50တူ60ရာခိုင်နှုန်းကျော်သောလူဦးရေက infected ဖြစ်ရမယ်။အနည်းဆုံး60နဲ့80နီးပါးလောက်ထိ infected ဖြစ်ရင်တော့ herd immunity ဆိုတဲ့ဟိုရောဂါရတဲ့နေရာနဲ့တစ်စိမ် immunity ရလာတာပေါ့လေ။ဆိုတော့အဲ့လိုရဖို့အတွက်က60ရာခိုင်နှုန်းမှာလူဦးရေပမာဏငံလိုမျိုးတန်း50ရှိသောလူဦးရေမှာ60ရာခိုင်နှုန်းထားပါတော့ဟို50ရာခိုင်နှုန်းမဲ့တွက်ကြည့်ပါရင်25သန်းရရမယ်အဲ့25သန်းမှာယောဂါရလို့ရှိရင်အမဘလောက်ကြီးပဲကောင်းကောင်း treatment ကိုပေးပေး200ရာခိုင်နှုန်းနဲ့300ရာခိုင်နှုန်းကအဆုံးရှုံးမှုကိုရှိတယ်ဆိုတော့လူကြီး25သန်းဒါတကယ်လို့ဒါဟိုပါပေါ့နော်ဟို infected ဖြစ်သွားလို့ရှိရင်အမလူကြီးသိမ်းပေါင်းမြောင်များစွာအသက်ဆုံးရှုံးမှာဆိုတော့ဒါကလည်းမဖြစ်နိုင်တဲ့အပိုင်းပေါ့ဒါကြောင့်မလို့သူတို့ကဒီ herd immunity ကိုမယူဘဲနဲ့ရအောင် vaccine နဲ့control လုပ်မယ်ဆိုပြီးတော့ဒီ US တို့ဒီ UK တို့ရဲ့ policy อ่ะပေါ့เนาะရအောင်သူတို့ vaccine ကိုရှိသမျှလူတွေကိုပေးတာပေါ့မှာရေဟိုမထိုးထောင် force လုပ်တာပေါ့
delta virus ဖြစ်လာတဲ့အခြေအနေမှာဟိုယောဂခံရတဲ့လူတွေကုသခံရတဲ့လူတွေอ่ะပေါ့เนาะအခုနောက်ပိုင်းမှာထွက်လာတဲ့အချက်လက်တွေရဆိုလို့ရှိရင်ရိုးရိုးဒီဖျားနာတဲ့ဟိုဖျားနာပျောက်ဆေးတွေပေါ့เนาะဒီအကြိုက်ခဲပျောက်ဆေးတွေနဲ့လည်းဟိုတက်တာစီတယ်ဆိုတဲ့အချက်တွေလည်းထွက်လာတာရှိပါဆိုအဲ့ဒါရောဆရာတကယ်အဲ့ပုံမှာဆရာဘယ်လိုမြင်ပါလဲရှင
်ဆိုတော့ကျွန်တော်ကပြောသလိုပဲပေါ့เนาะဒီယောဂါကလူယောက်တရာဖြစ်လို့ရှိရင်85ယောက်ကသူ့ဟာသူကောင်းသွားတာမှရေโอเคဘာမှတကယ်တမ်းကုစရာတော့မလိုဘူးကုစရာလည်းဆေးရတော့ဒီနေ့ဒီချိန်မှလည်းမရှိသေးဘူးဒါတော့အမှန်ပဲဆိုတော့ကျွန်တော်တို့ကတော့အဲ့လိုပေါ့နော်ဟို85ဒါပေမဲ့ပြဿနာတစ်ခုကဘာလဲဆိုတော့ဘယ်သူက85ရာခိုင်နှုန်းမှာပါပြီးတော့ဘယ်သူက73ရာခိုင်နှုန်းနဲ့ဘယ်သူကဒုက္ခရောက်မဲ့ 2% လဲဆိုတော့ဘယ်သူမှဖွဲလို့မရအောင်ပါအဲ့ဒါတော်တော်လေးကိုဒုက္ခပေးတဲ့အပိုင်းဆိုတော့ကျွန်တော်တို့ကပြောချင်တဲ့သဘောကယောဂလက္ခဏာစပြတယ်ဟုတ်ကဲ့အဲ့ချိန်ကြလို့ရှင်မပေါ့ပါနဲ့โอเคဟိုဟိုနီးစက်တဲ့ဆရာဝန်နဲ့စကားပြောပါပေါ့နော်ဟိုနားလေတဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်ပမာနိုင်ငံမှာလုတ်ပေးနေတဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်စကားပြောပါဟိုဟိုပြီးတော့ဟိုယောဂဖြစ်တဲ့ဟာကိုလေဟိုမဟုတ်ပါဘူးဆိုပြီးတော့ဟိုဘယ်လိုခေါ်မလဲဟိုပါပေါ့နော်ကိုယ့်အကူအဲ့လိုမျိုး deny ပေါ့ကျွန်တော်တို့သုံးတဲ့စကားလုံးက deny ပေါ့လေဒါဒီနိုင်ငံမှာလည်းဖြစ်ခဲ့တယ်မှာပဲဘာဖြစ်လို့လဲဆိုတော့နေဒီနိုင်ငံမှာလေစဖြစ်တဲ့အချိန်တုန်းကလေဒီယောဂါကြီးကလေမကောင်းတဲ့ဟိုယောဂါကြီးလိုမျိုးပဲလေဟိုလူတွေရဲ့မှာပြန့်သွားမှာအရန်ဆိုးတယ်တဲ့မှာကျွန်တော်ပြောတယ်ဘာမှမဖြစ်ပါဘူးဒီယောဂါယောဂါပဲဘာဖြစ်လို့ကြောက်စရာလိုလို့လဲသဘောတူပါပေါ့နော်ဆိုတော့ယောဂါတစ်ခုဟိုအဲ့လိုက်တဲ့အကြောင်းပြောချင်တဲ့သဘောကတော့ဟိုနားလေတဲ့လူနဲ့ဟိုဟာစကားပြောပါပြောလို့ရှင်ညာစုသောလူတို့ကမော်နီတာပဲလို့ရမှာကျွန်တော်တော်တော်များများဒီကြာဒီကာလထဲမှာပေါ့နော်အများကြီးတော့ကျွန်တော်မကူနိုင်ပါဘူးဘာလို့လဲဆိုတော့ကျွန်တော်ဒီနိုင်ငံမှာနေနေတာဆိုတော့ကျွန်တော်အများစုတယ်လီဖုန်းနဲ့ပဲကျွန်တော်ကူတာပါလူကြီးဘယ်လောက်လောက်ရှိမလဲကျွန်တော်ထင်တာအားလုံးပေါင်းလိုက်လို့ရှိရင်80ကျော်ကျော်လောက်တော့ကျွန်တော်စကားပြောမယ်ပြောမှုမယ်တွေ့လုံးငယ်တလားပါဝင်ချင်ပါပေါ့နော်80နဲ့80ကြားထဲမှာ ကျွန်တော်အများဆုံးသုံးသွားတဲ့ဆေးရလေးဒက်ဆာမက်သုံးမဲ့ရှိတာကျွန်တော်ဟိုဟိုဗမာပြည်ကလူတွေသုံးနေတယ်လို့ရန်ဒက်ဆာဗီယာလည်းကျွန်တော်မသုံးပါဘူးဟိုတော်စီဆိုသုံးတော့မသုံးကျွန်တော်လူနာတွေအောက်ဆီဂျင်လိုလားဆိုလိုတာပေါ့မှန်โอเคတချို့လူနာတွေဆိုလို့ရှိရင်ဟိုဘယ်လိုခေါ်မလဲအောက်ဆီဂျင်က5လီတာ6လီတာလောက်ထိပေးရတဲ့လူနာတော်ရှိဘူးတယ်မှန်8လီတာလောက်ထိပေးရတဲ့လူနာတော်ရှိဘူးတယ်โอเคတချို့လူနာဆိုအောက်ဆီဂျင်မရှိလို့တချို့ညတွေမှာဟိုနည်းနည်းလေးပေးလိုက်နိုင်ဝဲလောက်ပေးလိုက်နိုင်ဝဲလောက်ရက်လိုက်နိုင်ဝဲလောက်ပေးလိုက်နိုင်ဝဲလောက်ရက်လိုက်နဲ့ဒါမျိုးလုပ်ခဲ့ရတဲ့ရက်တွေလည်းရှိဘူးပါတယ်ကောင်းသွားတဲ့တစ်ချက်ကလေအဲ့အောက်ဆီဂျင်ကွန်စင်ထရေးတာတွေပုံမှန်လည်းငါမတော်တော်လေးလဲအဲ့လိုမျိုးပေါ့နော်ရလိုက်တယ်ဒါမိတ်ပဲဖြစ်ဖြစ်ရလိုက်တဲ့အခါမှာတော်တော်လေးကိုအဆင်ပြေတယ်ဟိုပုံမှန်နိုင်ငံမှာတက်တဲ့ဆရာဝန်တွေလည်းအများကြီးရှိပါတယ်အာသူတို့နဲ့တိုင်းပင်မှာအိမ်ထဲမှာကြိတ်ပြီးတော့ကုရင်တော့ဒုက္ခရောက်ပါတယ်ဒီယောဂါဒါအမှန်တိုင်းပါ
ဆရာအခုအဲ့တော့ဒီ covid တတိယလိုင်းမှာအဓိကကတော့ဒီ delta virus ပေါ့နော်ဆိုတော့အဲ့ဒီ delta virus ရဲ့ဒီဟိုလက္ခဏာတွေပေါ့နော်အခုဆရာတို့နောက်ဆုံးတွေ့ရှိချက်အရာဆိုရင်ဒီလက္ခဏာဒီ virus ရဲ့လက္ခဏာလူတွေမှာဘယ်လောက်ထိဟိုတွေ့ဘယ်လိုမျိုးတွေ့ရလဲဆရာအဆိုးဆုံးအနေထားပေါ့လေ
ဆိုတော့လေကျွန်တော်ကတော့ဟိုဒါကျွန်တော် experience ပေါ့နော်အခုလက်ရှိဒီနိုင်ငံမှာဒေါက်တာနဲ့အခုတက်လာတဲ့လူတွေရှိပါတယ်။ဟိုဒုက္ခရောက်တဲ့လူတော့ခုလက်ထိတော့ကျွန်တော်မတွေ့ရသေးပါဘူး။ဒါနည်းလည်းနည်းပါသေးတယ်။လူနာတွေကျွန်တော်တွေ့တာပေါ့နော်။လက္ခဏာကတော့ဒီဆိုးတော့ဆိုးတယ်အမရဲ့။အဲ့တိတိတတ်တာဆိုးတဲ့တစ်ချက်ကပါလဲဆိုတော့အဲ့ဒီနှုံးတာပေါ့နော်။ဒါကျွန်တော်အရင်တစ်ခေါက်တော့လည်းတွေ့တယ်အမရဲ့။ဒါပေမဲ့ဒီတစ်ခေါက်ကဒေါက်တာရဲ့နှုံးနဲ့ဟာတော်တော်လေးကိုပြင်းတယ်အမရဲ့။တော်တော်လေးကိုပြင်းတယ်ဆိုတာလေလူကလေအဲကျွန်တော်ဒီနေ့ဆိုလဲတယောက်တွေ့လိုက်တယ်ပေါ့နော်ဆိုအဲ့နှုံးတဲ့ဟာလေလုံးဝဘာမှမလုပ်ချင်ဟိုလူကလေဟိုတန်တန်မာမာဖြက်ဖြက်လက်လက်လူတယောက်ကလေဟိုလုံးဝယောဂါသည်ကြီးလိုမျိုးကတိပေါ်မှာလဲဝါတဲ့အနေအထားတစ်ခုအထိကိုဖြစ်တာပေါ့နော်ဆိုအရင် virus တွေတုန်းကရောမဖြစ်ဘူးလားဆိုဖြစ်တော့ဖြစ်တယ်မဟုတ်ရင်ဒါပေမဲ့ဒီလောက်မဆိုးဘူးမသူနှုံးတဲ့ဟာလေဗမာနိုင်ငံမှာလဲအရန်တည်တာလေဟို example ပြောရလို့ရှိရင်ကျွန်တော်အဲ့လိုပဲပေါ့နော်ကိုယ့်ရဲ့အမျိုးရင်းခေါက်ခေါက်ပါပဲကြည်နေရင်တန်လန်းနေ ਉ တိတိတာတာလေးလူကဟိုဘယ်လိုခေါ်မလဲတကယ်လူပမာအဲ့လိုမျိုးကြီးကိုစိုးစိုးဝါးကြီးယုံကြည်ကိုထွက်လာတာမှာအရန်ကိုတွေ့ပေါ့နော် delta ရဲ့ထူးခြားတဲ့တစ်ခုပေါ့နော်နောက်ပြီးတော့နောက်ထပ်တစ်ချက်ကတော့ဒီခုနပြောဆိုပဲအကုန်လုံးကြောက်နေတဲ့ဟာတော့ဒီအရန်ပွားတာအရန်မြန်တယ်ပေါ့လေ50 times ဆိုတော့ဒါလည်းပန့်ပါလေဒီလိုမျိုးပေါ့နော်ဟို delta ကြောင့်ကြောက်ကတ်တွေပြတ်တာလို့ဟိုလိုအဲ့လိုမျိုးတွေတော့မရှိပါဘူးမှာလူတို့ကြာကြာလက္ခဏာရင်နေသားတော့ကျွန်တော်တို့လောလောလတ်တော့မတွေ့ဘူးပေါ့နော်ဗမာနိုင်ငံမှာလည်းတလောက်တော့မတွေ့ပါဘူးဒါပေမဲ့လည်း Delta ကတော့တော်တော်လေးတော့ပြန့်လာတော့အမှန်နဲ့ပ
ါဒါကတော့နယူးယောက်ကကုသရောဂါကျွမ်းကျင်သူအထူးကုဒေါက်တာဇီယာတက်ပါရှင်အခုလိုမျိုး VOE မြန်မာပိုင်းကိုအချိန်ပေးပြီးပြောကြပေးရတဲ့အတွက်ဒေါက်တာဇီယာတက်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါအမအောင်လေဟုတ်ကဲ့ခင်ဗျာ
မြန်မာနိုင်ငံတွင်းမှာ COVID-19 ကပ်ဘေးရောဂါအခြေအနေအလားအလာတွေကိုကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုမိုင်းချင်တိုင်းဆက်သွယ်မိမြန်ပြီးအပတ်စဉ်မြမအရေးဆွေးနွေးကန်အဖြစ်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့အပတ်စဉ်ကဏ္ဍတွေနဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဒါမှမဟုတ်လဲတေးသချင်းတောင်းလိုတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအဆင့်တစ်ဖြင့်ကြိုဆိုပါတယ်ရှင
် VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ဒ Twitter မှာဆိုရင်တော့ twitter.com/voabermis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabermis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabermis ဖြစ်ပါတယ်။VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းမှာသောရရှင်များရှင် VOA American သံရဲ့2020ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေထဲမှာဖော်ပြနေကြတဲ့မြန်မာဆန်ရသတင်းတွေတဲကကောက်နှုတ်တင်ပြပြီးမှဖြစ်တယ်လို့မြန်မာပြည်ကပေးစာတွေကိုပြန်ကြားပေးနေတဲ့မြန်မာပြည်ကပေးစာသတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီထဲကမှအခုအရင်ဆုံးတော့နိုင်ငံတကာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာအကြောင်းရေးသားဖော်ပြချက်တွေကကောက်နှုတ်ရရတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။မတ်အင်ချင်နိုင်ပါရှင်
။ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ချင်နိုင်ပါ။ပထမဆုံးတင်ပြမှာကမြန်မာနိုင်ငံမှာအမျိုးသား25ဦးကိုတတ်ခဲ့တဲ့ဖြစ်ရပ်သူတို့မှာတာဝန်ရှိကြောင်းကရင်တက်ခေါင်းဆောင်တွေကဝန်ခံပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျဇီးရသတင်းဌာနကဖော်ပြထားတဲ့ဆောင်းပါးဖြစ်ပါတယ်။ဒီတက်ပြက်မှုနဲ့ပတ်သက်လို့အစ်မြင့်ကရင်တက်အရာရှိ2ဦးကဝန်ခံပြောကြားခဲ့ပြီးဒီလိုစစ်ရာဇဝတ်မှုတစ်ခုအတွက်နိုင်ငံတကာတရားမျှတမှုဆိုင်ရာလှုပ်ထုံးလုံနည်းနဲ့အညီပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုခဲ့ကြောင်းလူ့အခွင့်အရေးဖွဲ့ဖြစ်တဲ့ 45 Rights ကကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်။ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO ရဲ့အစ်မြင့်အရာရှိ2ဦးကုတ်ကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့ဝင်တွေဟာဂျွန်လအတွင်းမြန်မာနယ်စပ်အနီးသူတို့နယ်မြေထဲမှာလူ25ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးနောက်ပိုင်းအဲ့ဒီ25ဦးလုံးကိုတပ်ဖြတ်ခဲ့တဲ့အကြောင်းအစ်မြင့်အရာရှိ2ဦးကဝန်ခံခဲ့တယ်လို့45 Rights ကပြောပါတယ်။ယာဒူးကဆိုင်းငံ့ချထားခြင်းခံရတဲ့ဗိုလ်ချုပ်ကြီးနာဒါဘူမြားနဲ့ဘိုစောဘွားတို့ကသူတို့တပ်သားတွေမှာတာဝန်ရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဗိုလ်ချုပ်ကြီးနာဒါဘူမြားကတော့အမှားရင်းလုပ်ခဲ့တယ်ဆိုတာမျိုးမရှိကြောင်းညှင်းဆန်ထားပါတယ်။ယူနီဖောင်းဝတ်မထားသလိုလက်နဲ့ကင်မထားတဲ့ဒီလူတွေဟာစစ်တဲ့အတွက်တရှိုးလုံနေသူတွေဖြစ်ပြီးသူတို့ကိုထွက်ပြေးခိုင်းလိုက်မယ်ဆိုရင်ကရင်တပ်တွေရှိတဲ့နေရာတွေကိုစစ်တပ်ကတိသွားမှာဖြစ်တဲ့အတွက်သူတို့ပြန်ပြီးတိုက်ဖို့ခက်ခဲစေမှာဖြစ်တာကြောင့်ဖမ်းထားတဲ့လူတွေအားလုံးကိုသူ့ရဲ့တပ်သားတွေကတပ်ဖြတ်လိုက်တာဖြစ်တယ်လို့ဗိုလ်ချုပ်ကြီးနာရာဘုံမြားကပြောကြားခဲ့တယ်လို့ဆိုပါတယ်ဒီလိုတက်ဖို့အမိန့်ကိုလေ KNDO တက်ကိုကုတ်ကဲနေတဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ထောင်လန်းရေးအရာရှိစီကနေညွှန်ကြားလာတာဖြစ်တယ်လို့လေသူကဖြည့်ဆွတ်ပြောကြားခဲ့ပါတယ်။ KNU အနေနဲ့လည်းဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ကိုသူတို့အဖွဲ့အစည်းကိုယ်တိုင်စုံစမ်းဖော်ထုတ်နေတယ်လို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့45 Rights ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အခုလိုစစ်ရာဇဝတ်မှုမြောက်တဲ့အမှုမှာ KNU ဘက်ကပွင့်လင်းမြင်သာမှုပူးပေါင်းဆောင်ရွက်မှုတပ်တွေအထောက်အထားတွေကိုနိုင်ငံတကာတရားရေးအဖွဲ့အစည်းတွေကိုမျှဝေမယ်လို့ကတိပြုမှုတွေဟာအရေးပါတဲ့စံနမူနာတစ်ခုဖြစ်လာဖို့ရှိကြောင်း45 Rights ကအင်္ဂါနေ့ကထုတ်ပြန်ကြေညာခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်ရှင်ဆက်လက်တင်ပြမှာကတော့မြန်မာစစ်အာဏာသိမ်းမှုအပေါ်ဘလို့အရေးယူဆောင်ရွက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ American အခြေစိုက် The National Interest စာဆောင်မှာရဲမျိုးဟင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေတင်ပို့ရောင်းချမှုရပ်တန့်ဖို့နဲ့မြန်မာစစ်အာဏာရှင်တွေနဲ့အပေါင်းပါတွေအတွက်ပြည်ပကနေစည်းဝင်နေတဲ့ဗန္ဒာငွေအရင်းမြစ်တွေကိုဖျက်တောက်ဖို့စရဲကုလသမဂ္ဂဆုံးဖြတ်ချက်တွေကိုအဖွဲ့ဝင်နိုင်ငံတွေလိုက်နာရေးအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကသူတို့ရဲ့တန်တမာရေးဩဇာကိုအသုံးပြုပြီးဖိအားပေးတောင်းဆိုသင့်တယ်လို့အစအချီရေးထားပါတယ်။အာဏာသိမ်းမှုစတင်ဖြစ်ပွားကလေးကမြန်မာနိုင်ငံဟာကြာရှုံးနိုင်ငံဖြစ်လာပွဲရှိတယ်လို့လေ့လာသူအများစုကခန့်မှန်းခဲ့ကြတဲ့အတိုင်းတဖြည်းဖြည်းမှန်လာနေတယ်လို့ဆိုပါတယ်။
ဆီယနာသိမ့်မှု6လတာကာလအတွင်းနေရအနှံ့အပြားမှာဖြစ်ပေါ်နေတဲ့လက်နက်ကင်အကြမ်းဖက်မှုတကြော့ပြန်ပဋိပက္ခပြည်သူတွေအတွက်လုံခြုံရေးကင်းမဲ့လာမှုတစတစကြာဆင်းပြိုလဲလာနေတဲ့စီးပွားရေးနဲ့အလွန်အမင်းဆင်းရဲမွဲတေမှုကျန်းမာရေးစနစ်ပြိုလဲမှုလူသားချင်းစာနာမှုဆိုင်ရာအကျက်အတဲကပ်ဘေးစတဲ့အခြေအနေတွေနဲ့တတိုင်းတပြည်လုံးဖျို့ဖျဲဖြစ်နေတယ်လို့ဆိုပါတယ်။ဒါကြောင့်လက်တွေ့အခြေအနေရဆိုရင်ကြာရှုံးနိုင်ငံဆိုတဲ့အခြေအနေထက်တောင်ပိုကြီးဆိုးရွားနေပါတယ်။စစ်တပ်အနေနဲ့လည်းသူ့အနာကိုမဆုစည်းနိုင်တဲ့အပြင်အုပ်ချုပ်ရေးကိုလည်းခိုင်မာအောင်မတည်ဆောက်နိုင်သေးပါဘူး။သူတို့ကျင့်သုံးနေတဲ့အကျန်းဖက်အင်အားတသက်နဲ့တိုင်းပြည်ကိုပုံမှန်အခြေအနေပြန်ရောက်အောင်လုပ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းဆရာနာရှင်တွေဘက်ကတော့နောက်ကျောင်းပြန်လဲမဲ့အရေးလက္ခဏာတစုံတရာတော့မပြဘူးလို့ဆိုပါတယ်။ဒါကြောင့်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလက်တွေ့ကျကျထိထိရောက်ရောက်အကောင်အထည်ဖော်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့တွန်းအားပေးဖို့လိုအပ်နေတယ်လို့ဆိုပါတယ်။လုံခြုံရေးကောင်စီမှလည်းတရုတ်နဲ့ရုရှားရဲ့ဗီဒီယိုအာနာရှိနေတာကြောင့်အခြားနိုင်ငံတွေကလည်းမြမအရေးနဲ့ပတ်သက်ရင်အမေရိကန်ကသာမှီခိုအားထားနေရတဲ့အတွက်ကုလသမဂ္ဂမှထိထိရောက်ရောက်ဖြစ်ဖြစ်မြောက်မြောက်ဆောင်ရွက်နိုင်မယ့်အနေအထားလည်းမရှိပါဘူး။ဘိုင်ဒန်ဆိုရအတွက်မြမပြည်ထနာဟာအမေရိကန်ရဲ့တန်တမန်ရေးစိန်ခေါ်မှုတစ်ရက်လည်းဖြစ်နေပါတယ်။ဒါကြောင့်မြမနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်နိုင်ဖို့ဆိုရင်အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေနဲ့အတူနိုင်ငံတကာကနေညီညီညွတ်ညွတ်ပူးပေါင်းပါဝင်တဲ့မြမအရေးခိုင်မာတဲ့မူဝါဒတစ်ရက်ထွက်ပေါ်လာရေးဆောင်ရွက်ဖို့လိုအပ်နေပြီးဒီအတွက်လည်းမြမဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တဦးခန့်အပ်ပြီးအရှိန်အဟုန်မြင့်လှုပ်ဆောင်တင်ကြောင်းဆောင်းမရှင်ကထောက်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့တင်ပြမှာကCOVID-19 ကူးစက်ပြန့်နှံ့မှုအန္တရာယ်ဟာမြန်မာစစ်အုပ်စုနဲ့ပူးပေါင်းအလုပ်လုပ်ဖို့ကမ္ဘာကိုတွန်းအားပေးနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ The Straits Times သတင်းအွန်လိုင်းမှာဖော်ပြထားတဲ့ Bloomberg ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဆိုးရွားလှတဲ့ကပ်ရောဂါကူးစက်မှုအခြေအနေဟာ COVID-19 ကာကွယ်ဆွေးနွေးနေအထောက်အပံ့တွေကိုလှူဒါန်းနေတဲ့ချမ်းသာတဲ့နိုင်ငံတွေအတွက်ရွေးရမယ့်လမ်းကိုခက်ခဲစေတယ်လို့ဆိုပါတယ်။အရသာအစိုးရကိုဖြုတ်ချခဲ့တဲ့စစ်ဗိုလ်ချုပ်တွေနဲ့အလုပ်လုပ်မလားဒါမှမဟုတ်ယောဂါကူးစက်မှုအခြေအနေကိုနောက်ထပ်ထိမနိုင်သိမနိုင်အောင်အဖြစ်ခံမလားဆိုတဲ့လမ်းနှစ်ခုကိုရွေးချယ်ရဖို့ရှိနေပါတယ်လွန်ခဲ့တဲ့6လကျော်ဆက်အနာတင်းပြီးချိန်ကစလို့ဗိုင်းရပмикစ်ကူးစက်မှုနဲ့သေဆုံးမှုဟာတစ်ချိန်တိုးမြင့်တက်လာခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့တရားဝင်ကိန်းဂဏန်းတွေအရပြီးခဲ့တဲ့လကနေ့စဉ်တည်ဆုံးသူအရေအတွက်ဟာယာကနန်းပဲရှိခဲ့ပေမယ့်ဆရာဝန်တွေရဲ့အဆိုအရလက်တွေမှာအဆမတန်များပြားနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာကပ်ဘေးအန္တရာယ်ဘယ်လောက်ထိကျယ်ပြန့်နေသလဲဆိုတော့စစ်မှန်တဲ့အတိုင်းအတာကိုမသိရပေမယ့်စစ်တပ်ရဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုနေရာဌာနတွေကိုနိုင်ငံသားအများအပြားရှောင်ရှားခဲ့ကြတယ်လို့ဆိုပါတယ်။စစ်ကောင်စီကိုရှင်ပြိုင်စိန်ခေါ်နေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့မြန်မာနိုင်ငံမှာကူးစက်မှုအခြေအနေတွေကိုထိန်းချုပ်နိုင်ရေးလိုအပ်နေတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတိုးချဲ့ပေးနိုင်ရေးနိုင်ငံတကာကိုမေတ္တာရပ်ခံနေတယ်လို့ဆိုပါတယ်ဒီနေရာမှာနိုင်ငံတကာရဲ့အပေခံဖြစ်နေတဲ့စစ်ကောင်စီနဲ့တော့လိုအပ်ရင်အလုံးလုံးဖို့ဆိုတဲ့သဘောမျိုးတက်ရောက်နေတယ်လို့လည်းဆိုပါတယ်အကူအညီနဲ့အထောက်ပံ့တွေကိုရည်ရွယ်ထားတဲ့သူတွေရဲ့လက်ထဲရောက်ရှိဖို့တခါတရံမကောင်းဆိုးဝါးတွေနဲ့လက်ဆွဲနှုတ်ဆက်ရတာဟာမဖြစ်မနေလှုပ်ဆောင်ရမယ့်အစိတ်ပိုင်းတစ်ခုဖြစ်နေတယ်လို့အာဆီယံရေးရာကျွမ်းကျင်သူမြန်မာအမျိုးသမီးပညာရှင်တဦးရဲ့သုံးသပ်ချက်ကိုစောင်းမမှာကိုကားဖော်ပြထားပါတယ်ရှင
်။ကြီးစုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကပ်ဘေးယောဂကြီးနဲ့တကွဘေးအန္တရာယ်အသွေအသွေကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပ
ါကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့မြန်မာဆိုင်ရာသတင်းတွေကိုမတ်အင်ဂျင်နိုင်ကောက်နှုတ်ဆူစီးတင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့သောရရှင်တို့ VOA ကိုပေးပို့တဲ့ပေးစာတွေကိုပြန်ချပေးနေတဲ့မအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကိုနားဆင်ကြပါရှင်
မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတောရရှင်များရှင် VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တစ်ချစ်တောရရှင်တွေကိုမြစ်တာတီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်မ Messenger ကနေစာလို့လေးတွေရေးလာတဲ့တော်ရရှင်တွေထဲမှာဆိုရင်တော့တောင်မော်သားတွေပါဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE သတင်းအကြောင်းကြားခြင်းလို့ပါတဲ့ကျွန်တော်ငယ်စဉ်ကတည်းက VOE ကိုအရင်သဘောကျအနားထောင်ကြည့်ပြင်လာခဲ့သူပါအဖေကရေဒီယိုဖွင့်တိုင်းနင်းနင်းညညစိတ်ဝင်စားနဲ့အမြဲလိုက်ပြီးနားထောင်တဲ့သူပါ Facebook မသုံးတတ်ခင်ကလည်းကိုယ်တိုင်တခြားနေရာတွေရောက်နေချိန်မှာရေဒီယိုလေးတွေကိုဝယ်ပြီးသုံးခဲ့ပါတယ်ရေဒီယိုတောင်မှ၅ခုပြောင်းခဲ့ပါတယ်ကျွန်တော်ကတောင်ပေါ်သားလေးပါဆိုတော့ဒီသောရရှင်ရေဒီယိုကနေအခု Facebook ခေတ်ရောက်တဲ့အထိ VOA အစီအစဉ်တွေကိုနားထောင်နေတဲ့သောရရှင်စာရေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်မန်နာဦးတုံဆိုတဲ့သောရရှင်ကျွန်မအတန်းထွက်မရဲ့ခလွတ်ပါဒီသောရရှင်က VOA အဖွဲ့သူအဖွဲ့သားတွေအားလုံးကျမ်းမာ၍စိတ်ချမ်းသာကြပါစေအမြဲတမ်းအားပေးလျက်ပါ VOA ရေတဲ့ဟုတ်ကဲ့ပါကျွန်မကလည်းသောရရှင်တွေအားလုံးအတွက်အခုလိုမျိုးပြန်ပြီးတော့အထူးသဖြင့်ကိုကျမ်းမာစိတ်ချမ်းသာပါစေလို့ဆုတောင်းပေးချင်ပါတယ်နော်သောရရှင်မောင်ချစ်စိုးဦးဆိုတဲ့သောရရှင်ကတော့
မင်္ဂလာပါ VOA သတင်းမှန်တွေထုတ်လင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်မနေ့တိုင်းမှာ VOA ကိုနားထောင်ပြပါတယ်မြန်မာပြည်သူလူထုတွေဘေးဒုက္ခရောက်နေချိန်မှာအယမ်းစိတ်မကောင်းဖြစ်မိပါတယ်ဗျာဒီလိုအချိန်မှာ VOA အနေနဲ့လူထုစိတ်သက်ခွန်အားဖြစ်စေမယ့်အရာတွေကိုပို့ပြီးထုတ်လွှင့်စေချင်ပါတယ်ဗျာအကြံပြုတာပါဒီစာလေးကိုပြန်လည်ဖော်ပြပေးမယ်ဆိုရင်အရင်ဆုံးကျွန်တော်ပြောမိမှသိကြပါဗျ။ VOA ရေဝိုင်းတော်သားများကျမ်းမာရှင်လန်းကြပါစေနော်
။ဟုတ်ကဲ့ပါရှင်။ဒီလိုစာလေးဖတ်ရတော့အထူးစိတ်မကောင်းဖြစ်ရပါတယ်နော်။ဟုတ်လဲဟုတ်ပါတယ်ကျမတို့ထုံးလွှင့်တဲ့သတင်းတွေမှန်သမျှ။ဒီဘဝတစ်လွှာကသတင်းတွေထဲမှာအလုံးအတွက်စိတ်ချမ်းသာစေမယ့်မင်္ဂလာသတင်းတွေတော်တော်များများမဖြစ်နိုင်တာအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်နော်။ဒါပေမဲ့ကျမတို့ကလည်းသတင်းကိုထွက်ပေါ်မှုအတိုင်းတင်ဆက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကဘာကြီးတစ်ခုလုံးမှာအပြည့်သဘောဆောင်တဲ့သတင်းတွေပို့ပြီးတော့များနေသလိုဖြစ်ရပါတယ်။ VOA ကိုငငယ်လေးတွေကအားပေးလာပါတယ်ဆိုရယ်သောရရှင်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင
်။မင်္ဂလာပါ။ကျွန်တော် VOA ကိုအားပေးလာတာ6တန်းနှစ်ခရဲကပါ။အခုဆိုတက္ကသိုလ်ဝန်ထမ်းအောင်သာတောင်3နှစ်ကျော်ပြီဆိုတော့7နှစ်ကျော်ကာလရေဒီယိုကတစ်ဆင့်နားဆင်လာခဲ့ရတာပါ။အခုတော့လူထုမိတ်ဆွေအစီအစဉ်ကို PSI ဂျိုဒုဆလောင်းကထုတ်လွှင့်ပေးလို့ပို့လို့အဆင်ပြေပါတယ်။VOA မှာကျွန်တော်တို့လူမျိုးဥကြောစံသာရှိတဲ့အတွက်ပိုပြီးဂုဏ်ယူမိပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကို VOA ကအသိဆုံးဖြစ်မှာပါ။ပြည်သူတွေလည်းအတော်စိတ်တိုက်နေကြပါတယ်။ COVID ကတမျိုးစစ်ကတမျိုးနဲ့ဆိုတော့အတော်ဆိုးနေတဲ့ပြည်သူတွေအတွက်အဆိုတော်ခမောင်တို့ရဲ့ခွန်အားဖြည့်မိငယ်တခြင်းလေးကိုတောင်းဆိုပေးရစေ။အားပေးလက်ပါ VOA
။ခမောင်တို့ရဲ့ခွန်အားဖြည့်မိငယ်တခြင်းလေးတောင်းဆိုချင်ပါတယ်။ဟုတ်ကဲ့ပါ။ဟိုတယ်လေးတော့ကပဲဒီတခြင်းလေးထုတ်လွှင့်ပေးလိုက်ပါသေးရဲ့နော်ဒီတစ်ပတ်တော့မွေးနေ့လက်ဆောင်တောင်းထားတဲ့ဒီမွေးနေ့လေကြော်သွားမှာမလို့မွေးနေ့လက်ဆောင်တောင်းထားတဲ့သောရရှင်တရက်ကိုဦးစားပေးလိုက်ချင်ပါတယ်ရှင်ဒီတခြင်းလေးကိုကျွန်မမပြတ်မကွက်ပြန်ပြီးတော့ထုတ်လွှင့်ပေးမယ်လို့လည်းပြောချင်ပါတယ်နော်မြန်မာနိုင်ငံမှာဖြစ်ဖြစ်နေတဲ့လူမှုရေးရာကိစ္စအခြေအနေတွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးသွားချင်ပါတယ်ဦးဟောင်အညာမြီဆိုတဲ့သောရရှင်ကတော့ VOA ကိုနှိရှင်နားဆင်အားပေးလာတဲ့သောရရှင်တယောက်ဖြစ်ပါတယ်ဒီဦးဟောင်ကမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်နိုင်ငံတကာအရေးရပါဝင်တဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးမြန်မာနိုင်ငံကိုအကူအညီပေးဖို့အချိန်ရောက်ရှိလာပါပြီဆိုတော့အခုလိုရေးလာပါတယ်
ကျွန်တော်က VOA ရဲ့သောတာရှင်တူပါ VOA ကိုနားထောင်တာနှစ်20ကျော်ပါပြီ VOA ကိုတခါမှစာမရေးဘူးပါဘူးအခုတော့ရေးချင်စိတ်တွေပြင်းပြလာလို့ပါ VOA ရေကျွန်တော်တို့မြန်မာပြည်သူတွေဟာနှစ်ပေါင်းများစွာဆင်းရဲဒုက္ခနဲ့နေထိုင်ရတဲ့သူတွေကများပါတယ်အခုဆိုရင်ပိုပြီးတောင်ဆိုးသွားပါသေးတယ်မြန်မာပြည်သူတွေဟာအကူအညီအများကြီးလိုအပ်နေပါပြီအဓိကအကူအညီကတော့မြန်မာနိုင်ငံရေးဟာလုံးဝပြောင်းလဲသွားမှဖြစ်မှာပါအဲ့ဒီတော့နိုင်ငံတကာနဲ့ကမ္ဘာအဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ကုလသမဂ္ဂနဲ့ဖွံ့ဖြိုးပြီးနိုင်ငံကြီးတွေကဘယ်နည်းနဲ့ဖြစ်ဖြစ်အမြန်ဆုံးဝင်ရောက်ဖြည့်ရှင်ပေးဖို့လိုအပ်နေပါပြီ။ကျေးဇူးတင်ပါတယ် VOE ရေ
။ကုလသမဂ္ဂနဲ့နိုင်ငံတကာမြန်မာအရေးဝင်ရောက်ဖြည့်ရှင်ဖို့လိုအပ်ပါတယ်ဆိုပြီးတော့ဦးအောင်အညာမီသူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ရှင်တချို့ရဲ့ရင်ဖွင့်စာတွေကိုလည်းဖော်ပြပေးချင်ပါတယ်ရှင်။ဒီမှာသောရရှင်တယောက်ကခရင်ပြည်နယ်မြောက်ပိုင်းကျေးရွာလေးတရွာကပါတဲ့။လုံုံရေးကြအမည်မဖော်ပြပါနဲ့လို့တောင်းဆိုပါရစေဆိုရဲရေးလာပါတယ်။ဒီသောရရှင်ကလည်းကျမတို့ VOA ရဲ့အမြဲတမ်းအတန်ထုတ်လွှင့်ချက်တွေကိုအစင်နားထောင်ခဲ့ပေမဲ့စာကတော့ပထမအဦးဆုံးရေးခြင်းဖြစ်ပါတယ်။ဟုတ်ကဲ့ကြိုးစားပါရစေရှင်။ပ ပြောပြခြင်းရဲ့အကြောင်းအရာကို view ရတဲ့စင်ကဘာတိအောင်ပြောပြပေးပါလို့တောင်းဆိုပြရစီလို့အစာချီပြီးတော့ရေးလာတဲ့သူရဲ့စာမှာတော့
မင်္ဂလာပါ VOA ရေးဖေဖော်ဝါရီလ7ရက်အာနာသိမ့်ပြီးနောက်ပိုင်းကျွန်တော်တို့နိုင်ငံမှာအရင်ဆုံးကအလုတ်ကန်ရှားပါခြင်းနဲ့စားဝတ်နေရေးခက်ခဲခြင်းဖြစ်ပါတယ်နိုင်ငံရေးမတည်ငြိမ်မှုဟာဘာမှနားမလည်တဲ့အောက်ခြေကလူဒန်းစားတွေအတွေ့သွားရိုက်ခတ်နေပါတယ်ခြေလက်တွင်ရိုးသားစွာလုတ်ကန်စားတောက်နေထိုင်သောတော်သူတောင်သားတွေကိုလည်းတွားရိုက်ခတ်နေပါတယ်မိမိတို့နှစ်စဉ်စိုက်ပျိုးလုပ်ကင်နေသောအသက်မိုးဝမ်းကြောင်းပြုနေသောတီးနှံတွေဝယ်သူမရှိတော့ဝင်ငွေလည်းမရှိဝင်ငွေမရှိတော့နေစဉ်စားသုံးနေသောအ धिक ထမင်းဖြစ်သောဆံကိုလည်းပြန်လဲမဝယ်စားနိုင်တဲ့အဖြစ်ရောက်ရှိခဲ့ပါတယ်နိုင်ငံရေးမတည်ငြိမ်နိုင်ငံရေးရိုက်ခတ်မှုကြောင့်အောက်ခြေလူဒန်းစားခံစားနေရသောအခြေအနေအလုံးပေါ်ပြမယ်ရေးပြမယ်ဆိုရင်ကုန်နိုင်မှာမဟုတ်ပါဘူးဒါကြောင့်ဒီစာကို VOA ကနေတဲ့ဆင့်ကဘာတိအောင်ဖော်ပြပေးစီလိုပါတယ်
။အောက်ခြေလူလူဘလောက်တောင်မှထိခိုက်ခံစားနေရလဲဆိုတာအလုံးသိအောင်ပြောချင်ပါတယ်ဆိုတော့ဒီကရင်ပြည်နယ်မြောက်ပိုင်းကျေးရွာတွေတရွာကသောရရှင်စာရေးရင်ဖွင့်လာတာဖြစ်ပါတယ်ရှင်။ရန်ကုန်တိုင်းကသောရရှင်တရွာရင်ဖွင့်လာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်
။ရန်ကုန်တိုင်းဒေသကြီးမြန်ကုန်းမြို့နယ်ကစီပင်ဝန်ထမ်းတွေဟာ2020 COVID-19 စဖြစ်ကြတဲ့ကအခုစစ်အာဏာသိမ်းလိုက်ချိန်အထိပါဆိုင်တွေပိတ်ထားတာကိုအတင်းကျပ်လိုင်စင်တက်တန်းတိုးခိုင်းနေသလိုအခွန်တွေလည်းဆောင်ခိုင်းပါတယ်။အာနာသိန်းတို့စီးပွားပြက်ကတ်ဆိုင်ဒုက္ခရောက်နေတာကိုတိလျက်နဲ့အတင်းကျပ်လုပ်နေကြတာပါ။လိုင်စင်ကွန်4000ကျပ်ကိုပြေစာပေးပြီးအမှန်တကယ်ပေးတော့9000ကျပ်ပေးရပါတယ်။ဆိုင်ပုတ်ခွန်ကိုလည်း2000ကျပ်ပဲပြေစာပေးပြီးအမှန်တကယ်ပေးရတာက4000ကျပ်ပါတယ်။တော်မီလောင်တော်ကြောင်လက်ခမောင်းခတ်ပေါ်ဗျာ
။သူကတော့ရေးဆိုင်ခန်းဖွင့်ထားတဲ့သောရရှင်တယောက်ဖြစ်ပါတယ်။ဒီတော့ရှင်ကလည်းကုဏ္ဏရောင်ကတယောက်လိုပဲအကောက်မဖော်ပြဖို့မေတ္တာရက်ခံခြင်းပါတဲ့။ဟုတ်ကဲ့ပါ။တောရရှင်ရဲ့ပေးစာတွေကိုကျွန်တော်တို့တောရရှင်ရဲ့ဆန္ဒအတိုင်းနာမည်ကိုလှုပ်ဝဲထားပြီးဖော်ပြပေးနေပါတယ်နော်။တောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ခြင်းပါတယ်ရှင်။ဒီတောင်းလာတဲ့တောရရှင်ကိုဆက်ပြီးတော့အလှည့်ပေးခြင်းပါတယ
်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဒီတော့လာတဲ့သောရရှင်တယောက်ကိုဆက်ပြီးအလှည့်ပေးချင်ပါသေး။ Good morning my viewer တဲ့ဆင်ကူကနေအမြဲတမ်းအားပေးနေပါတယ်။24ရက်8လ2021မှာကြာရောက်မဲ့ဖခင်ဖြစ်သူဦးငွေလင်းတွေတချင်းလက်ဆောင်လေးတောင်းချင်လို့ပါတဲ့အဆင်ပြေရင်ထုတ်လွှင့်ပေးပါ။အဖေများနေတော့ကတချင်းနေထုတ်လွှင့်ပေးတဲ့အတွက်လည်းအထူးကျေးဇူးပါ viewer ။ viewer မိသားစုတွေအားလုံးလည်းကျန်းမာကြပါစေကြောင်းဆုတောင်းပေးပါရနော်တဲ့။သောရရှင်စင်ကာပူကသောရရှင်ခင်ဆန်းလေးဖြစ်ပါတယ်။သူကဩဂုတ်လ24ရက်နေ့မှာမွေးနေ့ကျရောက်တဲ့ပပရဲ့မွေးနေ့မှာဒီနောက်နှစ်ပေါင်းများစွာကျန်းမာသက်ရှိပါစေလို့စင်ကာပူအဝေးတနေရာကနေတမိကြီးခင်ဆန်းလင်းတောင်းစုကာရောကပြုလိုက်ပါတယ်ပပရဲ့တဲ့။မွေးနေ့ဒီလက်ဆောင်တောင်းလာတာပါ။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ထွင်းတင်တည်ဆူထားတဲ့အဖေဆိုတဲ့တခြင်းလေးဒီသောရရှင်တောင်းဆိုထားတဲ့သူ့ရဲ့ဖေဖေအတွက်မွေးနေ့ဒီလက်ဆောင်ဖြစ်နေထုတ်လွှင့်ပေးကြပါတယ်နော်။စင်ကူကမက်ခင်ဆန်လင်းရဲ့ပပားအတွက်ကျမ်းမာတာယာတဲ့မွေးနေ့မင်္ဂလာဖြစ်ပါစေလို့လဲ VOA ကဆုတောင်းပေးခြင်းပါတယ် VOA သောရရှင်နဲ့အားလုံးလည်းဒီသတင်းလေးကိုနှစ်ထိုက်ခံစားနိုင်ပါစေနော
်မေလူရင်မာထွေသာပေတီချောမသိပြီမဲ့လေ sen mye yin ne ji lu sei me sa ga mya ti ya pwe chain pe ga be na ma ni nai me me wa pin le den ji de mo nai chan ni se lai li go san yin ne a tin an lo ke we now chao cha mu mya ye cha do tai nay ne pyo le ma twa au ka kwe pe loka tan ya tan jet twe jin shi ga jin sai in me oh am ye ne to ka yai twe down ga tu le pe sha pe
တင်တည်ဆူထားတဲ့အဖေဆိုတဲ့တချင်ကနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတင်းင်းရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တစ်ပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App တို့မှာသွားပြီးနားထောင်နိုင်ပါတယ်ရှင်။ကျွန်တော်ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျွန်မအေးတနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ရဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။မေလိုရင်မာထွေးပြီးချိုးတင်ဆိုပေမဲ့နန်းta baby chom dei pe me le se me jin de chi nu se me saka mya di da pwe chain pe ga be na ma ma ni nai be ne wa bin le bin ji de mo dai tan ni se now chao cha mu mya ye cha do tai nyu nge li yai ne pyu le ma twa aw ka kwe pi lo ka tan ya tan che twe jin shi ga jin sai
မဲ့ဧတနာချော်ရဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ကျမတို့အစီအကိုလည်းစာရေးချပါအောင်ရှင်အခုကတော့အပတ်ရှင်ခန္ဓာတစ်ခုဖြစ်တဲ့သတင်းတွေတဲ့ကသုတ္တကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီအပိုင်းအတွင်းဒေါ်လာငွေလဲလှယ်နှုန်းတွေမြင့်လာနေတဲ့သတင်းတွေကိုတွေ့ကြရမှာပါဒီလိုအမေရိကန်ဒေါ်လာငွေလဲနှုန်းတွေနဲ့ပတ်သက်ပြီးလောလောဆယ်ဘယ်နိုင်ငံတွေရဲ့ငွေလဲနှုန်းကအနှိမ့်ဆုံးအဆင့်မှာရှိနေလဲဘယ်နိုင်ငံတွေကတော့ငွေလဲနှုန်းအမြင့်ဆုံးအဆင့်မှာရှိနေလဲဆိုတာဒီကိုမညွညွလွင်ကပြောပြပေးထားပါတယ်ရှင
်ကမ္ဘာပေါ်မှာနိုင်ငံတကာခီးသွားလာမှုနဲ့နိုင်ငံတကာကုန်သွယ်ရောင်းဝယ်မှုတွေပြုလုပ်တဲ့အခါAmerican dollar ငွေကလည်းအထူးနေရာမှာရှိတာဖြစ်ပါတယ်။ American ပြည်အောင်စုအနေနဲ့ကမ္ဘာအင်အားကြီးနိုင်ငံတစ်ခုဖြစ်ပြီးငွေကြေးတည်ငြိမ်မှုခိုင်မာမှုအပြည့်အဝရှိရာကြောင့် American dollar ဟာငွေကြေးတန်ဖိုးအမြင့်ဆုံးနေရာမှာမရှိပေမဲ့ကမ္ဘာမှာအများဆုံးဘုံထားသုံးစွဲကြတဲ့နိုင်ငံတကာငွေကြေးတစ်ခုအဖြစ်လေ့လာသူတွေကလည်းပြောဆိုကြပါတယ်။နိုင်ငံတစ်ခုရဲ့ American dollar ငွေလဲနှုန်းပေါ်မူတည်ပြီးအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစီးပွားရေးငွေကြေးဖောင်းပွားမှုစတဲ့အကြောင်းအရာတွေကိုလည်းအကြံပြန်လေ့လာသိရှိနိုင်ပါတယ်။ အခုလောလောဆယ်ကမ္ဘာနိုင်ငံတွေထဲမှာအမေရိကန်ဒေါ်လာငွေလဲနှုန်းအနည်းဆုံးဖြစ်နေတဲ့နိုင်ငံကတော့တောင်အမေရိကတိုင်းမှာရှိတဲ့ဗင်နီဇွဲလားနိုင်ငံဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းဗင်နီဇွဲလားရဲ့ငွေကြေးဖြစ်တဲ့ဗင်နီဇွဲလန်ဘိုလီဗာဟာအမေရိကန်ဒေါ်လာကိုအစိုးရရဲ့တရဝင်းငွေလဲနှုန်းကတသန်း 5,500 ကျော်ရှိပြီးပြန်ပငွေလဲနှုန်းက၄သန်းကျော်အထိရှိတတ်ပါတယ်။ဗင်နီဇွဲလားမှာ6နှစ်ကြာစီးပွားရေးကျဆင်းမှုတွေဖြစ်လာပြီးစားတောက်ကုန်ဈေးနှုန်းတွေကလည်းတနည်းနဲ့တနည်းမြင့်မားလာတာနဲ့အတူအခုလိုဒေါ်လာငွေလဲလှယ်မှုနှုန်းတွေကလည်းမြင့်တက်လာတာဖြစ်ပါတယ်။နျူကလ িয়ার အရေးနဲ့နိုင်ငံတချို့ရဲ့စီးပွားရေးပိတ်ပင်မှုတွေကြုံတွေ့နေရတဲ့အီရန်နိုင်ငံကတော့ဒေါ်လာငွေလဲလှယ်နှုန်းဒုတိယအမြင့်ဆုံးနိုင်ငံဖြစ်ပါတယ်။ American Dollar အတွက်အီရန်ငွေ Iranian Riyal 4,900 ကျော်အစိုးရကသတ်မှတ်ထားပေမဲ့ပြင်ပပေါက်ဈေးက23,000ဝန်းကျင်ရှိနေတာပါ။နောက်ထပ်ငွေလဲနှုန်းအနှိမ့်ဆုံးနိုင်ငံတွေရဲ့ငွေကြေးတွေကတော့ဗီယက်နမ်နိုင်ငံရဲ့ Vietnamese dong, အင်ဒိုနီးရှားနိုင်ငံရဲ့ Indonesian rupiah, ဥစ်ဘက်ကစ္စတန်နိုင်ငံရဲ့ Uzbek som, ဂီနီးယားနိုင်ငံရဲ့ Guinean franc, စီရီလီယွန်နိုင်ငံရဲ့ Sierra Leonean leon, လာအိုနိုင်ငံရဲ့ Laos ringgit, ပါရာဂွေးနိုင်ငံရဲ့ Paraguay guarani နဲ့ Cambodia နိုင်ငံရဲ့ Cambodian rial တို့ဖြစ်ကြပါတယ်။ကမ္ဘာမှာ American dollar ငွေလဲနှုန်းမြင့်ပြီးငွေကြေးခိုင်မာတဲ့နိုင်ငံတွေထဲမှာတော့ကူဝိတ်နိုင်ငံရဲ့ငွေကြေးကူဝိတ်တီဒိုင်နာဖြစ်ပါတယ်။ American dollar နဲ့ငွေလဲတဲ့အခါကူဝိတ်တီဒိုင်နာကို American dollar 3 ဒေါ်လာခွဲနီးပါးရပါတယ်။ကူဝိတ်တီဒိုင်နာဟာကမ္ဘာငွေကြေးတန်ဖိုးအမြင့်ဆုံးနဲ့ဖြစ်ပါတယ်။ဒုတိယငွေလဲနှုန်းမြင့်တဲ့နိုင်ငံကတော့ဘာရှန်ပင်လယ်ကွေ့မှာရှိတဲ့ဘာရိန်းနိုင်ငံရဲ့ဘာရိန်းဒိုင်နာပါ။ဘာရိန်းဒိုင်နာကိုဒေါ်လာငွေလဲလှယ်တဲ့အခါ 1.6 ဒေါ်လာရပါတယ်။အိုမန်နိုင်ငံကအိုမန်နီရီယန်ကလည်းအမေရိကန်ဒေါ်လာနဲ့ငွေလဲတဲ့အခါအိုမန်နီရီယန်တရီယန်ကို 1.6 ဒေါ်လာရပါတယ်။ဒီငွေလဲနှုန်းကို1983ခုနှစ်ကတည်းကအိုမန်အစိုးရကသတ်မှတ်ပေးခဲ့တာဖြစ်ပြီးအပြောင်းအလဲမရှိအခုအချိန်ထိဖြစ်နေတာပါ။ဒေါ်လာငွေလဲနှုန်းမြင့်တဲ့တခြားနိုင်ငံရဲ့ငွေကြေးတွေကတော့ဂျော်ဒန်နိုင်ငံရဲ့ Jordanian Dinar, ဗြိတိန်နိုင်ငံရဲ့ British Pound Sterling, Cayman's Islands ရဲ့Cayman Islands dollar, ဥရောပက European Euro, Switzerland နိုင်ငံရဲ့ Swiss franc နဲ့ကနေဒါနိုင်ငံက Canadian dollar တို့ဖြစ်ပါတယ်။မြန်မာနိုင်ငံပါဝင်တဲ့ ASEAN နိုင်ငံတွေထဲမှာတော့ American ငွေလဲနှုန်းအမြင့်ဆုံးနိုင်ငံက Singapore နိုင်ငံဖြစ်ပြီးလောလောဆယ်မှာတော့ Singapore dollar ကို American dollar 3.84 ဒေါ်လာဝန်းကျင်ရပါတယ်ရှင်။
မညညလွယ်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတသတင်းဘတ်ဆင်ကဏ္ဍကိုနားဆင်ခရတာဖြစ်ပါတယ် VOE ရဲ့အဘတ်ဆင်ကဏ္ဍတွေနဲ့သတင်းတွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bamis.voenews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
အစ္စတန်နိုင်ငံမှာတာလီဘန်တွေထိန်းချုပ်ခဲ့တဲ့နောက်ကာဘူးလေဆိပ်တဝိုက်ထောင်နဲ့ချီတဲ့ပြည်ပထွက်ခွာဖို့ကြိုးစားသူတွေနဲ့ဗျံပရာဖြစ်နေတာတနင်္ဂနွေနေ့မှာတာလီဘန်တွေကအမေရိကန်ကိုအပြစ်တင်ခဲ့ပါတယ်။စနေနေ့ကလည်းကာဘူးလေဆိပ်နားမှာအာဖဂန်ခုနှစ်ဦးသေဆုံးခဲ့ရတယ်လို့ဗြိတိန်ကာကွယ်ဝင်ကြီးဌာနကအတည်ပြုပါတယ်။တာလီဘန်ထိတ်တန့်ခေါင်းဆောင်လို့သူကိုယ်သူခံယူထားသူအမေယာခန်းမော်တာကီကတော့တနင်္ဂနွေလုံးအနေနဲ့ချင်းတည်ငြိမ်အေးချမ်းနေတာဖြစ်ပြီးကာဘူးလေဆိပ်မှာပဲဗျံပရာဖြစ်နေတာပါလို့ပြောပါတယ်။ဒါပြန်တမရကိုရင်တိုင်းရဲ့ညွှန်ကြားပြီးလူတွေကိုကယ်ထုတ်ဖို့လုပ်နေတဲ့အမေရိကန်ကလေစိတ်ကိုတော့တည်ငြိမ်မှုရှိအောင်မလုပ်နိုင်ဘူးလို့ကြေညာချက်ထုတ်ပြန်ပြီးဝေဖန်လိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေကယ်ထုတ်တဲ့လူအရေးအတွက်ဟာတရက်ပြီးတရက်အပြောင်းအလဲရှိလာမယ်လို့အမေရိကန်တမရဂျိုးဘိုင်ဒန်ကတနင်္ဂနွေနေ့ရုပ်သံမင်ခွန်းမှာပြောပါတယ်။နေ့တနေ့ချင်းစီရဲ့လုံခြုံရေးနဲ့အသေးစိတ်အခြေအနေတွေပေါ်မှာမူတည်သွားမယ်လို့လည်းတမရကပြောပါတယ်။မြို့တော်ကာဘူးကနေပြီးခဲ့တဲ့24နာရီအတွင်းလူပေါင်း8400ကိုကယ်ထုတ်ခဲ့တယ်လို့အင်ဂျီရောကပြောပါတယ်။ကဘူးမျိုးတော်ကနေထွက်ခွာဖို့လူပေါင်း10,000ဆောင်းဆိုင်နေကြတာပါပြီးခဲ့တဲ့သတင်းပတ်တွင်မှာတော့လူပေါင်း 25,000 ကျော်ကိုကယ်ထုတ်နိုင်ခဲ့ပါတယ်အမေရိကန်တောင်ပိုင်းတန်နစီပြည်နယ်အလယ်ပိုင်းမှာမကြုံစဘူးမိုးတိထန်စွာရွာသွန်းခဲ့တဲ့နောက်ရေကြီးရေရှမ်းမှုကနေတနင်္ဂနွေနေ့အထိဆိုအနည်းဆုံးလူပေါင်း22ဦးသေဆုံးခဲ့ပြီးဒါဇင်နဲ့ချီပျောက်ဆုံးနေတယ်လို့နေအိမ်တွေလည်းအများအပြားပျက်စီးခဲ့ရပါတယ်လူသေးကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်ရတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Kevin Paula နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ VOA Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကပ်ဘေးယောဂါအန်တရယ်ကနေခင်ဝေပြီးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကေတထိုက်ပါ
Come to you from the Voice of America Washington